Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအောက်တိုဘာလ30ရက်စနေနေ့ည VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 31 32 51 နဲ့ line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားပါမယ်ခင်ဗျာ
ပြန်ရင်ခင်ကြပါစီခင်ဗျာဒီကနေ့ညသတင်းတွေထဲမှာမြန်မာနိုင်ငံပြည်ပခါအတွင်းကလေးငယ်တွေကိုအသုံးမချဘဲအခွင့်အရေးကောက်ွယ်ပေးကြဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်တွေကတောင်းဆိုလိုက်တယ်လို့မြန်မာအရေးကိုကုလသမဂ္ဂလူမျိုးရေးကောင်စီကအမြန်ဆုံးကင်ပွဲဖြစ်ရှင်းပေးဖို့တာမန်ကြီးဦးကျော်မိုးထွန်းကတောင်းဆိုတဲ့သတင်းနဲ့အတူမြန်မာနိုင်ငံဟာဥရောပပြောင်းလဲမှုရဲ့ဆိုးရွားတဲ့ဒဏ်ကိုအပြင်းထန်ဆုံးခံစားခဲ့ရတဲ့နိုင်ငံတစ်ခုအဖြစ်အစိုးရကတခုမှဖော်ပြထားတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်သားနဲ့ကျွန်တော်ကြော်ကြော်သိပြပြပါမယ်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့တော်တိုင်းရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိတ်တောင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူတရုတ်နဲ့ထိုင်ဝမ်ကြားပဋိပက္ခအခြေအနေတွေကိုဥစွာနားဆင်ကြရပါမယ်နောက်ပိုင်းအပတ်စဉ်ခန္ဓာတွေကိုတင်ဆက်တဲ့အခါမှာတော
့အင်ဒိုနီးရှားစစ်ဗိုလ်ချုပ်အောင်းနေနဲ့မြန်မာစစ်ဗိုလ်ချုပ်အောင်းနေကြားထဲမှာအတွေးခေါ်အတွေးအမြင်တွေကတော်တော်လေးတော့ကွာခြားမှုကွာခြားမှုရှိတယ်လို့ကျွန်တော်တို့မြင်တယ်
အခြေခံလူ့ကျင့်ဝတ်အကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရည်နဲ့ခေတ်ပြန်ကမ္ဘာအစီအစဉ်တို့အပြင်တို့အတန်အစီအစဉ်စနေညစကားဝိုင်းတို့ကိုနားဆင်ကြဖို့ရှိပါရခင်ဗျာဒါတွေကိုမတင်ဆက်ခင်မှာတော့အခုပထမဆုံးနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာကလေးတင်ငယ်အခွင့်အရေးချိုးဖောက်မှုအားလုံးကိုချက်ချင်းရဆိုင်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်3ဦးကပူးတွဲတောင်းဆိုလိုက်ကြပါတယ်ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘော်ဂနာကလေးများနဲ့လက်နက်ကင်ပြည်ပခဆိုင်ရာအတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ဇွေဂျီနီယာဂမ်ဘာကလေးများဘော်အကြံဖတ်မှုစန့်ကျင်ရေးဆိုင်ရာအရင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဒေါက်တာနာဂျက်မော်လာမဂျ်အမ်ဂျစ်တို့ရဲ့အော်တိုဘာလ29ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတောင်းဆိုထားတာပါကလေးတငယ်တွေပေါ်ဆူရတဲ့ချူဖောက်မှု6ခုကိုကျူးလွန်ရင်ရာဇဝမှုဖြစ်သတ်မှတ်တဲ့ဥပဒေပြဋ္ဌာန်းမှုကလေးတငယ်ဥပဒေပါပြဋ္ဌာန်းချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့ကလေးငယ်တွေကိုစုဆောင်အသုံးပြုတာအပါအဝင်ပြည်ပခါတွေကြောင့်ထိခိုက်ရမှုတွေကနေကလေးငယ်တွေကိုကာကွယ်ပေးရေးတစုတစည်းတဲ့လှုံ့ဆော်ကြဖို့အထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်ဖေဖော်ဝါရီလနေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းစွာဒီမိုကရေစီအသွင်ကူးပြောင်းမှုရဆိုင်သွားပြီးအကြမ်းဖက်အသွင်ဆောင်အကြက်တဲပုံစံမျိုးစုံဆက်ဖြစ်နေတာကကလေးတွေနဲ့သူတို့ရဲ့အနာဂတ်ပေါ်စိုးရွားတဲ့တည်ရောက်မှုတွေဖြစ်စီတယ်လို့အထူးကိုယ်စားလှယ်တွေကထောက်ပြထားပါတယ
်စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုအပေါင်းကနေပြည်သူတရလုံးကိုအကာအကွယ်ပေးဖို့အလေးနဲ့လိုအပ်နေပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာတန်အမတ်ကြီးကတောင်းဆိုလိုက်ပါတယ်86ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာအမြဲတမ်းမြန်မာကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကသူ့မိန့်ခွန်းမှာအောက်တိုဘာ29ရက်နေ့ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ
် Decisive timely action from the United Nations in particular the UN Security Council is well overdue What are you waiting for please save lives of the people of Myanmar and thank you
ကုလသမဂ္ဂထူးသဖြင့်လုံခြုံရေးကောင်စီကနေအချိန်နဲ့တပြေးညီတိတိကျကျပြက်ပြက်သားသားအရေးယူဆောင်ရွက်ကြဖို့အချိန်ကကောင်းကောင်းကြီးကိုကြော်လွန်နေပါပြီ။ခမားတို့ဘာကိုစောင့်နေကြတာပါလဲလို့မြမပြည်သူတွေရဲ့အသက်နဲ့ဘဝတွေကိုကျေးဇူးပြုပြီးကယ်တင်ကြပါလို့တာမတ်ကြီးဥချုံမထွန်းကပြောသွားတာပါ။မြမပြည်သူတွေရဲ့အခြေခံလူခွန်ရေးတွေအပေါ်အထူးအာရုံစိုက်အရေးယူဆောင်ရွက်ကြဖို့လည်းဥချုံမထွန်းကတိုက်တွန်းသွားပါသေးတယ်။ချင်းပြည်နယ်ဌာနမြို့မှာစစ်ကောင်စီတပ်တွေကခရီးရန်ဖျားချောင်းနှစ်ချောင်းအပါအဝင်အင်ဂျီတရားကျော်ကိုမကြခင်ကမိတင်ရှုခဲ့တယ်လို့လည်းသူ့မိန်ကွန်းမှာပြောကြားသွားခဲ့ပါတယ်။လက်နက်ကြီးတွေကြပြီးမှမီးလောင်တာလားမီးကိုရှို့တာလားကျမတို့ဘာပြောမှောင်းကိုမသိတော့ပါဘူးလို့အိမ်ပျက်စီးသွားတဲ့အမျိုးသမီးတစ်ယောက်က AFP သတင်းဌာနကိုပြောပါတယ်။အ ਨੇ ဆုံးအင်ဂျီတရားမီးလောင်ပျက်စီးသွားတယ်လို့ Save the Children နိုင်ငံတကာလူမှုကူညီရေးစင်တာဝန်ထမ်းအဖွဲ့ကပြောပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကတော့အခုလိုမီးလောင်ရတာဟာ CRPH, NUG နဲ့ PDF ခေါ်ဒေသခံကာကွယ်ရေးတပ်တွေကမီးရှို့ဖျက်ဆီးတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့လကတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ထန်တလာမြို့သူမြို့သား8500ကမြို့ကနေထွက်ပြေးကြရပြီးအိန္ဒိယနိုင်ငံတဲကိုဝင်သွားကြရပါတယ်။မေလတုန်းကလည်းမင်းတပ်မြို့ကိုလက်နက်ကြီးတွေနဲ့စစ်ကောင်စီကတိုက်ခိုက်ခဲ့ပြီးမြို့ကိုရေဖြတ်ထားခဲ့ရတယ်လို့ဒ data ကစစ်ဆိုးရစက်ကြီးလဲနဲ့ခိုင်အဖွဲ့ဝင်တယောက်ကပြောတဲ့အကြောင်း AFP သတင်းဌာနကဆိုပါတယ
်မြန်မာနဲ့ပေါ်တိုရီကိုနိုင်ငံတွေဟာ2000ပြည့်နှစ်ကနေ2009ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့အဆိုးရွားဆုံးတက်ရောက်မှုတန်ကိုခံခဲ့ရတဲ့နိုင်ငံတွေဖြစ်တယ်လို့ German Watch သုတေသနအဖွဲ့ရဲ့2021ခုနှစ်ကမ္ဘာလုံးဆိုင်ရာဥတုရာသီအန်ဒရယ်အညွန့်ကိန်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒီနိုင်ငံပြီးရင်တော့ Haiti, Philippines, Mozambique, Bahamas, Bangladesh, Pakistan, Thai နဲ့ Nepal နိုင်ငံတွေဟာအဆိုးဆုံးဒဏ်ခံခဲ့ကြရတယ်လို့အစီရင်ခံစာမှာဖော်ပြထားတဲ့အကြောင်း Reuters သတင်းမှာရေးထားပါတယ် UK နိုင်ငံ Scotland ဒေသ Glasgow မြို့မှာနိုဝင်ဘာလတရနေ့ကျရင်ကမ္ဘာခေါင်းဆောင်တွေတက်ရောက်မဲ့ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာ COP26 ညီလာခံကိုကျင်းပဖို့ရှိနေချိန်မှာပဲအခုအစီရင်ခံစာထွက်လာတာပါပိုပြီးအင်အားပြင်းတဲ့မုန်တိုင်းတွေကြောင့်လူတွေဒုက္ခရောက်ရစီးပွားရေးတွေပိုထိခိုက်ရပြီးလူမွဲတွေကတော့အဆိုးရွားဆုံးဆုံးရှုံးမှုတွေခံစားကြရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်မုန်တိုင်းတွေနဲ့အဲ့ဒီမုန်တိုင်းတွေကြောင့်ဖြစ်လာတဲ့နေပြင်းတိုက်တာမိုးကြီးရွာတာရေကြီးတာနဲ့မြေပြိုတာတွေဟာ2009ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုကြောင့်ထိခိုက်ပျက်စီးရတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့ German Watch သုတေသနအဖွဲ့ကပြောပါတယ်။အဆိုးဆုံးဒဏ်ခံခဲ့ရတဲ့မြန်မာပါဝင်7နိုင်ငံထဲမှာ6နိုင်ငံဟာအပူပိုင်းဆိုင်ကလုန်းမုန်တိုင်းဒဏ်ကိုအပြင်းထန်ခံစားခဲ့ကြရတဲ့နိုင်ငံတွေဖြစ်ပါတယ
်။ကျမိုင်ဝင်းကြီးထထရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 18,928 ယောက်ရှိခဲ့ပြီးပိုးတွေ့သူ 916 ယောက်ရှိပါတယ်။ပိုးတွေ့ရခိုင်နှုန်း 3.8% ရခိုင်နှုန်းမှာတေဆုံးသွားသူ20ဦးရှိပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စီးရင်ရပိုးတွေ့သူစုစုပေါင်း 436,318 ယောက်ရှိနေပါပြီ။လူမှုကူညီစောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတားတဲ့များနိုင်တယ်လို့ပြောကြပါဗျ။ထိုင်းနိုင်ငံကတော့နိုဝင်ဘာ10ရက်နေ့မှာကမ္ဘာလက်ခီးသွားတွေကိုပြန်ဖွင့်လက်ခံဖို့ပြင်ဆင်နေပါပြီ။ COVID ကာဝယ်ဆေးအပြည့်ထိုးပြီးခီးသွားတွေကိုလက်ခံမယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်နိုအိုချာကအောက်တိုဘာလ7ရက်နေ့ကရုပ်မြင်သံကြားကနေကြေညာခဲ့တာပါ။COVID နဲ့ဒူလုံးကျုံချိတ်စိတ်ချဆိုတာကျွန်တော်တို့ဒူနေကြပါမယ်လို့သူကပြောပါတယ်။ထိုင်းနိုင်ငံရဲ့ခီးသွွားအမြင့်ဆုံးရာသီဟာနိုဝင်ဘာလကနေမတ်လ4လတာမတ်လ4လတာကြာပါတယ်။ခီးသည်တွေကြောင့် COVID ဖြစ်နှုန်းကလည်းတက်လာမှတေချာပါတယ်လို့ဝန်ကြီးချုပ်ကဆိုပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိไฟโดมิเตอร์31 kHz 9383ไฟโดมิเตอร์32 kHz 9303ไฟโดมิเตอร์57 kHz 5885တို့ဖြင့်စနစ်တင်းတွေမှာไฟလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်အီတလီနိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးကိုရောမမြို့မှာဒီကနေ့စတင်ကျင်းပပါတယ်ကိုဗစ်ကာယောဂါကနေပြန်ပြီးနလန်ထူရေးနဲ့ဥရုယာတီပြောင်းလဲမှုအရေးကိစ္စအပါအဝင်ဘုံတူညီတဲ့အရေးကိစ္စတွေကိုကမ္ဘာထိပ်တန်းစီးပွားရေးနိုင်ငံတွေကခေါင်းဆောင်တွေဆွေးနွေးကြမှာပါကိုဗစ် -19 ဆိုင်ရာတင်းကျပ်တဲ့သမန်ချက်တွေနဲ့ညီချင်းပါတဲ့ဒီထိပ်သီးအစည်းအဝေးကိုတက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကမ္ဘာခေါင်းဆောင်တွေကိုလာနူဗိုလာလို့ခေါ်တဲ့ရောမကွန်ဗင်းရှင်းစင်တာမှာအီတလီဝန်ကြီးချုပ်မာရီယိုဒရာဂီကကော်ဇော်နီခင်ကြိုးဆိုပါတယ်အခုအစည်းအဝေးဟာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ခေါင်းဆောင်တွေမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြတာပါမနေ့ကအစည်းအဝေးကိုတော့ဆော်ဒီအာရေဗျကအင်ရှင်ဖြစ်ကြီးမှုပြီးအွန်လိုင်းကနေကျင်းပခဲ့ပါတယ်။ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်၊ပြည်ထောင်သမ္မတရှီကျင်းဖင်နဲ့မက္ကဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အော်ပရေတာတို့ကတော့သူတို့တိုင်းပြည်တွေရဲ့ကာယောဂါအခြေအနေကြောင့်ဆိုပြီးလူကိုယ်တိုင်သွားမတယ်ပဲအွန်လိုင်းကပဲတက်ကြပါလိမ့်မယ်
။ငကိုအရက်ပဲအစိုးရပြန်လာရေးတောင်းဆိုချက်နဲ့ပြည်သူများစွာဟာဆူဒါန်နိုင်ငံမှာလမ်းတွေပေါ်ထွက်ဆရာပြကြကြပါတယ်။စစ်ဆူရထွက်ဆိုတဲ့ကျွေးကျော်သားအောက်မှတန်ပေါင်းများစွာချီတက်ကြလို့ခေါ်ဆိုတဲ့ဒီကနေ့စနေနေ့ဆန္ဒပြပွဲကိုရက်ရောအသိုက်ဝင်းကော်မတီတွေကစီစဉ်ခဲ့ကြတာဖြစ်ပါတယ်ငိမ့်ချမ်းစွာဆန္ဒပြနေကြတဲ့ပြည်သူတွေပေါ်ဘလို့အကြမ်းဖက်နှိမ်နင်းဤကိုမဆိုရှောင်ချဖို့အာဏာသိမ်းစစ်ကောင်ဆောင်တွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ
်ကမ္ဘာပေါ်ကဆင်းရဲဆုံးသူတွေအတွက်ကိုဗစ်ကာကွယ်ဆေးပို့ပေးဖို့ရွှေပြောင်းနေထိုင်သူတွေအားလုံးကာကွယ်ဆေးထိုးခွင့်ရစေဖို့နဲ့ဝင်ငွေနှိမ့်နဲ့အလယ်လတ်ဝင်ငွေအဆင့်ရှိနိုင်ငံတွေCOVID-19 ရောဂါကိုဖြစ်နေတဲ့မြန်နီလန်အားလုံးနဲ့တိုက်ဖြည့်ထောက်ပံ့ကူညီဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က G20 ခေါင်းဆောင်တွေစီအိတ်ဖွင့်ပေးစာပို့ပြီးတော့ပန်ကြားလိုက်ပါတယ်။ပိုချမ်းသာတဲ့နိုင်ငံတွေနဲ့အရင်းမြစ်နေပါတဲ့နိုင်ငံတွေကြောင့်လက်ရှိမှာကာကွယ်ဆေးရရှိမှုဒဏ်လူညီများမရှိတာကကမ္ဘာမှာအဆင်းရဲဆုံးနဲ့အကာအကွယ်အမဲဆုံးလူတွေရဲ့အသက်ကိုအလေးမထားဘူးဆိုတာသက်သေပြနေပါတယ်လို့ WHO ကစာထဲမှာရေးထားပါတယ်။ဝင်ငွေမြင့်တဲ့နိုင်ငံတွေမှာလူတရာကိုကာကွယ်ဆေး133လုံးထိုးထားပြီးချိန်ဝင်ငွေနှင့်နိုင်ငံတွေမှာတော့လူတရာကိုကာကွယ်ဆေး4လုံးပဲထိုးပေးရပါသေးတယ်လို့လည်းဒူလေးချူကပြောပါတယ် Kagwezi Danu Nimia Miara Jow, Nizin at the day, Sonson Nijayabi, Ludandre Andre Sashi Nibare, Covid 90 Lung Balosaya, Nabidu Jamai Andre Mugu, Yensan Type Poso Yen, and Nabidu Jamai Jemia Dugu, Danu Nima Yazi Nine, Hanjani, Pubonos or Mugada, the Kudido Nilan Pedesura, Yazu Madan Nativan Binaga, Shishin Limit Piatabi Barelu, to reach where Ipun Pizarema, Popiat Havare.
COVID-19 အစားပြုရကိုသတ်မှတ်ဖော်ထုတ်နိုင်ပွဲမရှိဘူးလို့အမေရိကန်မျိုးသားထောက်လိုင်းညွန်ကြားရေးမှုယုံကပြောပါတယ်ကိုရိုနာဗိုင်းရပ်စ်အတိတ်ဆန်ကနေလူကိုကူးလာတာဒါခွဲကန်းကနေထွက်လာတာလားဆိုတာကိုသုံးသပ်တဲ့အသေးစိတ်သုံးသပ်ချက်တွေထုတ်ပြန်လိုက်တဲ့အခါမှာအခုလိုပြောခဲ့တာပါကိုဗစ်ကူးစက်ပုံနဲ့ပတ်သက်ပြီးဗိုင်းရပ်စ်ပိုးကိုဇီဝလက်နက်အနေနဲ့သုံးပြုခဲ့တယ်ဆိုတဲ့အယူအဆကိုပြော သုံးသပ်ချက်မှာပြောဆိုထားပြီးအဲ့ဒီအယူဆကိုလည်းပယ်ချလိုက်ပါတယ်။ကိုဗစ်ဟာသဘာဝအတိုင်းဖြစ်ပေါ်လာတာဖြစ်တဲ့ဆိုတော့အယူဆဘက်ကိုထောက်လိုက်ဌာနတွေစုဖွဲ့ထားတဲ့အမေရိကန်အမျိုးသားထောက်လိုက်ဌာနရဲ့သုံးသပ်ချက်ကညွတ်ပုံရပါတယ်။တခွဲငါမတော်စဖြစ်ရကြောင့်ကူးစက်ခဲ့တယ်ဆိုတာကိုထောက်လိုက်ဌာနတစ်ခုကပဲအတော်တန်ယုံကြည်မှုရှိတယ်လို့ဆိုပါတယ်။COVID-19 ကိုရခိုင်အမေရိကန်သမ္မတထရမ့်ကတရုတ်ဗိုင်းရပ်စ်လို့သုံးလုံးခေါ်ဆိုခဲ့ပါတယ်။ COVID ကာကွယ်ဆေးကတ်ဘေးဖြစ်ရမှာသက်ဆိုင်ရာအဆိုးရွားတွေကနှုံလောက်အောင်မြန်မြန်ဆန်ဆန်တုံ့ပြန်တယ်ဆိုတာထက်တရုတ်အပေါ်ဘလောက်ပြစ်ဖို့မလဲဆိုတဲ့နိုင်ငံရေးညှိနှိုင်းမှုတွေကလည်းပြင်းထန်ခဲ့ကြပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဥတ္တမောင်တန်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ပြည်ထောင်အမေရိကန်တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်တရုတ်နဲ့ထိုင်ဝမ်ကြားကပြည်ပခအခြေအနေအကြောင်းသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြပေးပါမယ်ထိုင်ဝမ်အုပ်ချုပ်မှုအောက်ကကင်မန်းကျွန်းဟာတရုတ်ပြည်မကြီးနဲ့3ကီလိုမီတာမိုင်နဲ့ဆိုရင်တော့တိတ္တသမ6မိုင်ပဲဝေးတာပါအရင်ကဆိုဒီကျွန်းကိုတရုတ်တပ်တွေမကြာခဏချဉ်းကပ်ပြီး6လတ်နဲ့နေရာလဲဖြစ်ပါတယ်ဒီကျွန်းမှာစစ်မှုထမ်းခဲ့သူတချို့ကဒီကျွန်းလေးကိုပြန်အလဲလာကြည့်ကြတာပါတရုတ်နဲ့ထိုင်ဝမ်တင်းမာမှုကဒီကျွန်းအပေါ်ဘလို့ရိုက်ခတ်မှုရှိပါတဲ့ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးမာရီသနာကျော်ကတင်ပြပေးပါမယ်ခင်ဗျာ
လေတော်တော်လေးတိုက်တဲ့ကင်မန်ကျွန်းပေါ်မှာရဲရင်နဲ့အခုအသက်50ရှိပြီဖြစ်တဲ့စစ်ပြန်ထိုင်ဝမ်တယောက်သူစစ်မှုထမ်းခဲ့စဉ်သူတို့ကျွန်းသားကိုတရုတ်စစ်တဲ့ရေရင်တွေကတ်လာတော့သူတို့အချက်ပေးမီးရှို့တွေနဲ့ပစ်ခတ်ရတာကိုပြန်ပြီးတော့သတိရနေမိပါတယ်သူကဒီကျွန်းလေးပေါ်ဒီလာလာပြတော့ပြန်လဲတဲ့စစ်ပြန်စစ်မှုရန်ဟောင်းအုပ်စုတွေနဲ့ပါလာတာဖြစ်ပါလေ
။အဲ不能去抓一把人，只是吓他。
抓逼咧，带来路压人好哩，得得巧用没？但系咩，都个咧唔叫包。
金门中啊，第二批马进咧台湾家，台湾热咧家也是咧难民嘛，地势比较，台北苗人咧算，林业区咧在哪里？第二批马进咧算，怎么咧？看哪里死人咧要包围？ဒီနေရာကနေစစ်အေကာလာတင်းမာမှုတွေအထွတ်ထိပ်ရောက်နေချိန်1958ခုနှစ်မှာလက်ဖက်ချားတိုက်ပွဲတွေအကြီးကျယ်ဖြစ်ခဲ့တဲ့နောက်ဆုံးနေရာဖြစ်ပါတယ်။အဲဒီကျွန်းမှာ1992ခုနှစ်ကနေ1993ခုနှစ်ကြာစစ်မှုထမ်းခဲ့တဲ့ခြံကခုနှစ်တွေအများကြီးကြာခဲ့တာတော့မှအဲဒီတော့ကသူတို့တရုတ်တင်မောတွေနဲ့ဘလို့ရင်ဆိုင်ခဲ့ရလဲဆိုတာသိချာမှတ်မိနေတော့မှ晚
上的时候你可以看看听到那个机盘转哒哒哒哒哒越来越大声这时候
ညဘက်တွေဆိုလို့ရှိရင်စက်တနတန်တွေအကျဉ်းချနေရပါတယ်ခုနဖြတ်လာတဲ့အောက်ကြိုင်တွေကအမြောက်တွေကလည်းအချက်ပြမီးတုပ်တွေနဲ့ပြန်ပစ်တော့မီးတွေထွက်အဲ့မှာမီးစားကျသွားလို့ရှိရင်ဒီဘက်ကိုကတ်လာနေတဲ့တင်မောတွေအများကြီးဖြစ်နေတာမြင်ရပြီအဲ့လိုစဖြစ်တော့ဖြစ်ဖြစ်ချင်းဌာနချုပ်ကိုဆက်သွယ်ရတယ်သူတို့ကလည်းခုဖသာကိုရှင်းလို့ပြန်ပြောတာဗျကျွန်တော်တို့ဒီကနေပြီးတော့ချက်ပြမီးတုပ်နဲ့စဖြစ်ပြီဆိုတာနဲ့မရှမ်းရှေ့တန်းကစခန်းကိုဟော်ယူကျွန်းတို့ကကျွန်တော်တို့တပ်တွေကတင်မောတွေစီတနတ်တွေနဲ့ဝိုင်းပစ်ကြရတယ်
လက်တလုံးနှစ်ဖက်ကြားမှာတင်းမာမှုတွေတိုးလာနေပြီးတော့အော်တိုဘာလ၁ရက်နေ့ကစလို့တရုတ်လေတက်ကထိုင်ဝမ်ရဲ့လေကြောင်းကာဝေးရဲ့နယ်မြေအတွင်းလေရဲ့တီတီဝင်ရောက်ကျူးကျော်မှုတွေလုပ်ခဲ့လို့တရုတ်အနေနဲ့ဒီချက်ပို့ပြီးတော့ဘာများလောက်လာအောင်မလဲဆိုပြီးတော့ထိုင်ဝမ်အစိုးရရောနောက်ပြီးတော့အနောက်ဒီမိုကရေစီနိုင်ငံအစိုးရတွေရောအထိတ်တလန့်ဖြစ်ခဲ့ကြပါလိမ့်။နောက်ထပ်စစ်ပြန်တည်ဦးဖြစ်တဲ့ချန်ဝမ်ကြီးကတော့ပြဿနာတွေဖြစ်လာမှာကိုစိုးရိမ်နေတာပါ။
是以我当过兵的人，而且一个小小市民，我是觉得还是以。
就那个是变嘞，是变。看一眼你今天读嘞，别说了，人家一个业绩走路就能听嘞，人家一个工龙都来搞嘞，这里要么 CPB 说了呢，阿罗你那要垃圾呗？台湾一来家的拍的车嘛，你家垃圾嘟嘟，阿罗哈的又不也明明也没有在堆积呗？比马今天就那里是比快么你的马步，就那路。တရုတ်ရဲ့ယဉ်ကျေးမှုပိုထွန်းကားဖို့ပဲအတူတူစူးစမ်းဝိုင်းလုပ်ကြတင်တာပါ
ဒါပေမဲ့တရုတ်ပြည်မှာကြီးနဲ့ကပ်နေတဲ့ကိမန်ကျွန်းမမှာတော့အားလုံးကပုံမှန်လိုပါပဲ။ထိုင်ဝမ်ကအသွားလာလဲဘာမှကန့်သက်ချက်မရှိသလိုဒီလိုလာလဲဖို့အဆင်ပြေလားဆိုတဲ့အမေကိုယ်တော်အံ့ဩနေပုံရပါတယ်။
韩国亚雷在雷国内，迪斯妈妈第二个明年的会员要九九表，你也有个人啊，当九个的，因别的苦人嘛，其中啊就将新表你都搞了，他们开多少人我单位有他的提前干没批办的，非常的安全。好，那不管是从经济或民生，给妈妈顾片里的钱呢，不得比表妹所以，今朝罗你也别给弄种嘛的，西瓜也不搞呗，自己留的也不按你他搞呗，表。
ဒီရေလက်ကြားတင်းမှမှုကြောင့်ဘာမှရိုက်ခတ်မှုမဖြစ်ပါဘူး။ဒါပေမဲ့ဒီလိုတင်းမှမှုတွေရှိနေတော့ရင်းကားရှိထားတဲ့ရေလက်ကြားဖြတ်ကျော်စီးပွားရေးမှုကိုကောင်းတဲ့ဖော်လို့မရတော့ဘူးဖြစ်နေပါတယ်။စီးပွားရေးအရနည်းနည်းတော့ခက်တာပါဗျာ။တရုတ်ပြည်မှာကြီးရဲ့ကန်လုံမဆုကျွန်းစုတွေမှာတည်ရှိတဲ့ခီမန်ကျုံကတရုတ်ကွန်မြူနတီနဲ့ကွန်မန်တက်တွေကြားပြည်ရင်းစစ်မှာရှုံးနေခဲ့ရတဲ့ Mielumio, Lambitari, Shinikebari. Tanguya connessed Tizamala Sangaya Nimaro, American Bianzuga, Taiwan Suyago, dear when a team at Pulido, Elo Lambitari, Yadwagari Mele, Warapian Sayoti, Lampiro Pitara Muro, Juja Juja Shinibari. Elumio, Warapian Sayoti, Lampita Kamale, Luri Tinai, they let the dead Pietri, Jungayalo, Dida Ganri, Pido, TCA Pritipaka, Jungayaduri, Satema, Suyan, Tailand Yoma. Jessica Changaro, then Gazette on the ship in low. A young upsidrip, me like body. A good to go, lapays and point her upsipio. A young and lampy damn euro, my Jones Jim Musso be made. Tillo Dima Mopinid, a chain in Muguro to got Yoni Babby.
Dan Baja the Wet Hanjan, don't you wish you want Liang Hoping?
Luranga or Siku Jau Jarabelli? Tommy May, D Taiwan ye letter man, Yin Jamba Zilu, Jamat, your limire. Along led to be a two to go and nine jabba zilum your lene, Jadana she and along time be Biosu Sunri Lule Yarabe, Send me Sarom Muithimu. Any Lunyanja in Lankin name so ye, now music relay Puban is Yamalurobu.
Kim and Junji, Mashan, Kinsakane, Pimajinesu, ye jajima, the mind jolly bell with our. Biro Tujana de Kua, Dijomoga Luriga, Taiwan, Jomaja Lurin and Matuene, Drupadro, Diolo, the Majarab Separi.
တချို့ဆိုရင်ရင်းကနှစ်ဖက်ကြားဖြစ်ခဲ့တဲ့ပြိပကကိုအကြောင်းပြုပြီးတာမှာဝင်ငွေရှာဖို့လောက်ကြတာပါစစ်အတွင်းမှာကြားခဲ့တဲ့အညောက်ကြီးကိုနေကိုတုံးပြီးတော့ဓာရီထုတ်လို့ရောင်းချသူကတော့လီယွန်စင်းပဲဖြစ်ပါတယ်။ဟိုမေကိုကြည့်မိကိုလားအဲလျင်ချင်းမိတဲ့ရဲ့ရဲ့ရှင်းတဲ့လေးချင်းနဲ့ဒါမျိုးတွေကကြုံခဲ့ပြီးသားပါကုခင်မျိုးဆက်တွေတွေကတော့ပဲဒီမလဲကျွန်တော်တို့ကြုံခဲ့ဘ
ဒီကျောင်းလေးပေါ်ကလူတွေသူတို့ဘာသူတို့ထိုင်ဝမ်ကျွန်းသားတွေလိုပဲယူဆယူဆတရုတ်တွေလိုပဲပြောပြောအားလုံးအတွက်တော့စစ်ပွဲကြီးနောက်တစ်ခုရေမဆန်ရပဲနဲ့အေးအေးချမ်းချမ်းနဲ့နေထိုင်သွားနိုင်ရေးပဲဖြစ်ပါလိမ့်ရှင်
မိုက်တနာကျော်တင်ပြပေးခဲ့တာပါခင်ဗျာ။ဗီယိုအမေရိကန်တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့အလဲရောက်လာပြီမို့ပထမအဦးဆုံးတော့ဒုအတန်အစီအစဉ်နဲ့စပါမယ်။မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဒုအတန်ဝိုင်းတော်သားတွေကစီစဉ်တင်ဆက်ပေးထားပါရခင်ဗျာ။
မင်္ဂလာပါ ရှင် မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကိုဖောင်ဒေးရှင်းပြည်တော်တဲကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်ကမြို့နယ်တချို့ကိုအင်တာနက်ဖြတ်ပြီးကမ္ဘာကြီးနဲ့ဆက်သွယ်ဖြတ်တောက်လိုက်ပါတယ်။ဒီလိုဖြတ်တောက်တာဟာပြည်ပခါနဲ့ခုခံစစ်တေပြင်းထန်နေတဲ့ဒေသတွေကိုအဓိကဦးတည်ပြီးတော့
ဂရင်းစီစဉ်မှုနောက်နေ့အောင်မဟာဗျူဟာကြကြနဲ့ဖြတ်တောက်နေတာဖြစ်တယ်လို့ယုံကြည်နေကြပါတယ်။ဒီဆောင်မှာကိုဖောင်ဒေးရှင်းပြည်တော်တဲကတင်ဆက်ထားတာဖြစ်ပါတယ်။ကမ္ဘာအခြေအနေကြာရှည်ဆုံးအင်တာနက်ဖြတ်တောက်မှုဖြစ်ခဲ့ပွေးရမြန်မာနိုင်ငံမှာအခုတခါလဲကာလရှိကြာအင်တာနက်ဖြတ်တောက်မှုတွေထပ်ဖြစ်နေပြန်ပါပြီ။အန်အယ်ဒီအစိုးရလက်ချက်က စစ်တပ်နဲ့ရခိုင်တပ်တော်အေအေတို့အကြားတိုက်ပွဲတွေပြင်းထန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ရှိခုနဲ့ချင်းပြည်နယ်ပလောဝါမြို့နယ်တို့ကို2019ခုနှစ်ဇွန်လကစလို့နှစ်နှစ်နီးပိုင်းအင်တာနက်ဖြတ်တောက်ခဲ့ပူပါတယ်။ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းချိန်နဲ့အာဏာသိမ်းပြီးနောက်ပိုင်းမှာလဲ ပြည်သူတွေကိုအကြောင်းကြားရမှရှိပဲတနိုင်ငံလုံးကိုအင်တာနက်ဖြတ်တောက်ခဲ့ပါတယ်။အဲဒီနောက်မှာတော့ဒေတာအများစုမှာကန့်သတ်ချက်တွေအများအပြားနဲ့အင်တာနက်ပြန်ဖွင့်ပေးတဲ့စီရင်လေးဖွင့်ပေးထားပါတယ်။အခုတစ်ချိန်မှာတော့စစ်တပ်အာဏာသိမ်းတာကိုလက်မခံပဲပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့ဒေတာတွေကိုအင်တာနက်နဲ့ဖုန်းလိုင်းတွေဖြတ်တောက်တာ28မြွနဲ့အထိရှိနေပါပြီ။ဖားကန်ဒေတာကန်တဦးကတော့သူတို့စီမှာဖုန်းကြားဖြတ်နားထောင်တာတွေရှိရဲလို့ယူဆတဲ့အတွက်စာနဲ့သာအခြေအနေကိုပြောပြထားပါတယ်။သူကမူရည်စီဝါရောင်းဝယ်သူတွေကလည်းလမ်းပေါ်မှာပေါ်ပေါ်ထင်ထင်ရောင်းဝယ်နေကြတယ်။တချို့လမ်းဆိုမာဖီးယားလမ်းလိုပဲအပြင်းလူအောင်ဖျက်မရဘူး။အာနာသိန်းစကလေးကမူရည်စီဝါဖျက်ဖြူနေသူတွေရဲ့နှိပ်ပန်ခက်စတာပဲလို့သူကပြောပါသေးတယ်။နောက်ထပ်လည်းအရင်က WY နေကိုတစ်လုံး4000နဲ့5000ကြားရောင်းပြီးအခုတော့3လုံးကို1000ပဲပေးရတယ်လို့ပြောပါတယ်။သွေးကြောထဲထိုးတဲ့ဘဲမြူကဘူးသေးအရင်စင်း2000နဲ့4000ကြားကိုအခု4000နဲ့ရတယ်။ဘိမဲစီက1000မိုးကိုတစ်လက်မတုံးပိစီက2000မိုးကို10လက်မနဲ့ခပ်ပုံကအလဲကားတော့ရရတယ်။တရားဥပဒေမစိုးဝန်းနိုင်တော့တဲ့အချိန်မှာအင်တာနက်ဖြတ်ထားတော့မြေပြင်အခြေအနေလူမသိနိုင်တော့ဘူးဆိုပြီးပိုရဲလာတာပေါ့လို့သူကပြောပါတယ်။ဒိုးတန်ကမကွေးစကိုင်းနဲ့ချင်းပြည်နယ်ကသူတွေနဲ့စကားပြောကြည့်ရမှာလေ
။ဘုံလိုင်းနေနဲ့ဓာတ်ကျင်နေတဲ့ဟိုအကော20လောက်ပေါ်မှာတကောလောက်မိတယ်။မင်
းကြီးကခရရနေပေါ့နော်။အဲ့ဖုန်းလိုင်းနေရောပြတ်တော့ခံရတယ်ပြည်လူလည်းပြတ်တယ်ပေါ့ဟုတ်အမီကကြာတော့ခုနလေးမှပဲလာတယ
်လူကြီးလည်းမရဘူးသတိကြီးလည်းမရဘူးဖောကြီးလည်းမရဘူးသူကြီးတော့ခဏတချို့တော့ပြွင့်လေတွတ်တော့ဒီတပ်ပုံတွေဒါတွေဘာမှကြည့်နေရစာသားလေးနည်းနည်းပါးပါးပဲဒါလည်းလင်းလာ
အင်တာနက်လွတ်လပ်မှုအခြေအနေနဲ့ပတ်သက်ပြီး Freedom House နဲ့ Free Expression မြန်မာအဖွဲ့နှစ်ဖွဲ့ရဲ့ထုတ်ပြန်ချက်အရဆိုရင်မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုအခြေအနေကအမှတ်တရပေးတဲ့အထက်မှာအရင်နှစ်က34မှတ်ရခဲ့ပေမဲ့အခုနှစ်မှာ19မှတ်သာရပြီးထိုးစင်းသွားတာပါမြန်မာနိုင်ငံရဲ့လူဦးရေ54သန်းကျော်မှာ43ရာခိုင်နှုန်းကျော်ဟာအင်တာနက်အသုံးပြုနေကြပြီးအများစုကမိုဘိုင်းအင်တာနက်ကိုအသုံးပြုကြတာဖြစ်ပါတယ် FTTH နဲ့ Wi-Fi အင်တာနက်တွေချိတ်ဆက်လို့မရသေးတဲ့မကွေးတိုင်းဂန်းခေါ်နဲ့အတွင်းကကိုမမောင်တို့ရွာကတော့ဖုန်းနဲ့မိုဘိုင်းအင်တာနက်ကိုအသုံးပြုကြတာပါအင်တာနက်ဖြတ်တောက်ချိန်မှာတော့သူတို့ရွာကနေ4နာရီလောက်ကြာတဲ့ခရီးကိုသွားပြီးမှအင်တာနက်သုံးလို့ရပါတယ်ကိုမမောင်ကတော့မိဖေးသင့်နဲ့စစ်ပေးရှောင်ရွာသားတွေအတွက်မြို့ကဆွေမျိုးသားချင်းတွေအလှရှင်တွေစီကအွန်လိုင်းငွေကြေးနဲ့လွှဲလာတဲ့ငွေတွေကိုအစစ်ဆေးတွေကြားကပဲတွာလာထုတ်ပေးနေရပါတယ
်။အဲ့ဒါနဲ့တက်တောက်ပါဇာရာတာကိကိဖြစ်တဲ့စိုးစိုးကတော့ဒီဘက်မှာရောက်နေတဲ့အဲတငယ်ချင်းတွေမျိုးတွေစက်မီကိုတော့တငယ်ချင်းတွေနဲ့အဲ့လိုပိတ်လေးတစ်ခုထောင်ပြီးတော့မှအခုကြီးတော့ခွင့်ထားတယ်။အဲ့တော့အင်တာနက်တက်တောက်တော့ကဟုတ်ကလေးတဲ့ရောဒီနိုင်ရတဲ့ခြေတီသွားပြီးမှအဲ့လိုမျိုးတွေအဖြစ်ဆိုလောက်ကရလေ။ဟောမလွယ်ဘူးပေါ့ဗျာ။ဟောတော့ပါတယ်၄၅၆ရင်းနေမှတပတ်လောက်နေမှတစ်ခါလောက်သွားနိုင်အောင်ဟောကျွန်တော်တို့ဖိစားနေဆိုတော့လေ။သွားလာတာလည်းလည်းမှဆေးဆေးတွေကတအားများတယ်ဆိုတော့အဆင်မပြေဘူးလို့။သွားရောသွားတဲ့အချိန်လေးတွေပဲအဲ့လိုမျိုးခက်ခဲဖြစ်တဲ့ဟာလေးတွေတင်ရတာပါ။ဝင်ယူပြီးပြင်ပြမယ်ဆိုရင်လည်းအဆင်အသင့်စင်ပြေတာပေါ့အဲ့လိုတော်တော်လေးပေါ့ကွာ။ဟောလောက်ပါလေပြင်မဲမှလည
်းသူတို့ရွာကိုစစ်တပ်ကမီးသုံးချိန်ဝင်ရှိုးခဲ့ပြီးနောက်ဆုံးတစ်ချိန်တော့အင်တာနက်ပြတ်နေချိန်မို့သတင်းတွေတင်ဖို့ခက်ခဲခဲ့ပါသေးတယ်။တူမီတော်လန်ရေးသမားတွေရဲ့သခိုင်းတိုင်းကဏ္ဍနေရဲမှာတော့စစ်ကောင်စီကအင်တာနက်ကိုစတင်မှဒုတိယဘက်ကဖျက်ခဲ့ပြီးရဲ့နောက်မှာတငဲ့ပရိမှုကျူးလွန်တာရှိခဲ့တယ်လို့ဒေသခံအရေးဆိုင်ရာပေးနေသူကိုဦးကဆိုပါတယ်။လုံခြုံရေးအခြေအနေကြောင့်ကျူးလွန်ခံရသူမိသားစုကိုဓာတ်ရိုက်ဆက်သွယ်ခွင့်မရခဲ့ပေမဲ့ဒို့အတန်ကိုပြောပြခဲ့တဲ့ကိုဦးကတော့ဒီဖြစ်စဉ်ကိုမျက်မြင်သက်သေတွေကတဆင့်မင်းမြတ်အတည်ပြုထားခဲ့သူပါသူကအ
တဏီရဲ့အတွင်းမှာဒါအဆက်လုံးရဲ့ယဉ်မင်းကိုပြောင်းပြင်ပြတာနေတယ်မှာစိတ်တိစားပြင်လာပေါ့ဒီချိန်မှာတရားမျှတမှုဆိုတာတော့ဟိုတန်ခါးကြီးပုံမျိုးလိုဖြစ်နေပါဗျာဒီဈာမန်အခြေခံတဏီရဲ့အတွင်းမှာနေထိုင်နေအခုတော့ rate ပြင်ပြင်ခံခဲ့ရတဲ့ဒီငါမိသားစုနဲ့ဒါမှလိုက်လို့မရှိနိုင်အဓိကသိသွားရင်ရှက်စရာအရင်အဲဒီချိန်မှာများဒီလိုဝင်လာပြီးတို့စီဝင်လာပြီးတော့မှအော်ဒီတော့မလည်းပြမလို့ဆိုတာမသိတာနဲ့အရင်သာရှိနေတ
ယ်။ကဏီမှာအဆူလာအသက်ခံရတာတွေလည်းရှိခဲ့ရကြောင်းဒေတာကဏီဟာစစ်တပ်ကအင်တာနက်ကိုရွေကျက်ရှိရှိဖြတ်တောက်ပြီးဆိုးဝါးတဲ့လုပ်ရက်တွေထွက်ကျူးလွန်မှာကိုစိုးရိမ်နေကြပါတယ်။သူတို့ရွာမှာတိကျခိုင်မာမှုမရှိတဲ့သတင်းအမှားတွေပြန့်နေတယ်လို့သူတို့ဒေတာတွင်အခြေအနေကိုပြင်ပကလူတွေအမှန်တိုင်းမသိနိုင်တာမျိုးရှိနေတယ်လို့လည်းကိုဦးကပြောပါတယ်
။ကဏီနဲ့ကျင်းလာတဲ့အစက်ဒေတာတွေမှာဘာဖြစ်ကောင်းစီကကြီးရဝင်လာဒီတန်ကြက်ကကားကြီးတွေနဲ့ဘာဖြစ်တယ်ညာဖြစ်တယ်ပေါ့စတဲ့ဒီအဲ့လိုတွေလောက်တာမျိုးတွေပေါ့ကြားနေရတာပေါ့
ကျန်နေတဲ့ကြောင့်ဒီပြည်သားတွေကမောက်တကယ်လဲစကောင်းနေကြတဲ့မဝင်မနဲ့ကြီးလောနေတာတည်းဒါရောသူကြီးချာကျွန်တော်တို့အဲနေတွေ့နေရတယ်တော့ဗျာအားပြီးတော့တနည်းငယ်အတွင်းမှာဟိုဘယ်နဲ့ဘယ်နည်းအရစတောင်းစီတဲ့ကဝင်နေဗားတွေမီးရှူလိုက်တယ်ညာတွေမီးရှူလိုက်တယ်ပေါ့တကယ်ကမဟုတ်ဘူးဒါတွေစိုက်ွားတယ်အင်တာနက်ဖြတ်လိုက်တဲ့နောက်မှာဒီကနေငယ်ပတ်သက်တဲ့သတင်းမှားတွေစိုက်ွားတယ်အင်တာနက်လိုင်းပေါ်တွေမှာပြန့်နေလာတယ်ပေါ့တချို့တော့ဒီကနေ PDF ဒီဟိုပုံမှန်ရိုက်တွင်းနဲ့ post ဒီပါလေဒါ internet line တွေမှာပြန့်နေတာတွေ့ရှိနေတယ်ပေါ့
ချင်းပြည်နယ်မှာလည်းစစ်တပ်ကစီးအင်အားတွေကိုတိုးချဲ့နေပြီးပြည်နယ်တွင်းကမြို့နယ်၉ခုစလုံးကိုအင်တာနက်နဲ့ဖုန်းလိုင်းဖြတ်တောက်တာတွေလုပ်နေပါတယ်ဟာခါကတော့တခြားမြို့နယ်တွေလိုအင်တာနက်ပြတ်သွားတာမဟုတ်ပေမဲ့အခုရက်ပိုင်းမှာအချိန်ပိုင်းနဲ့ပြတ်တောက်တာရှိလာပါတယ
်စိတ်ပူရတဲ့အနေထားတော့ရှိတာပေါ့နော်နိုင်ရဘာလို့လဲဆိုတော့အခုကျွန်တော်တို့ဒီဖလိုင်းနဲ့ဟာခါချမှာဆိုတော့ဒီစစ်တပ်လက်ပိတ်မိနေတယ်ပေါ့ဆိုတော့သူတို့တွေလည်းပြန်ပြီးတက်ရမလားပြန်ပြီးလုံးဆောက်ရမလားအဲ့လိုမျိုးအခြေအနေတွေဖြစ်တဲ့အတွက်ပေါ့နော်ဒီဘက်မှာလည်းကျမတို့ဒီလိုသူတို့တွေတက်လာနိုင်ရင်ဆိုတော့ကျမတို့ဒီလိုထူးတွေအနေနဲ့ဘယ်လိုပြင်ဆင်ရမလဲပေါ့နော်ဘာဒါမဲ့ဖုန်းလိုင်းတွေပြတ်တောက်တယ်ပြီးရင်ထက်လိုင်းတွေမရတဲ့ခါကျတော့သူတို့ဟိုသူတို့ဖက်ကနေတင်လာတဲ့တတိယချက်လက်တွေလည်းကျမတို့မမြင်ရဘူးမတွေ့ရဘူးဖုန်းတွေလည်းဆက်သွယ်လို့မရတဲ့ခါကျတော့ကျမတို့တော့ဆိုတော့ဆိုရင်ရဲ့အတိုင်းတားတွေတော့ရှိတာပေါ့ဟုတ်ကျမတို့ကကြတော့ဒီလိုမျိုးဖြစ်တယ်ပြီးရင်ဒီတစ်ခုနဲ့လည်းနေရတဲ့ခါကျတော့ပြည့်တိတ်ချောင်ရမယ်နေရတယ်ဒီလည်းမရှိတဲ့ခါကျတော့ဘလို့နေရမလဲပေါ့နော်ဟိုအဲ့လိုမျိုးတွေဆိုရင်ကြောက်ကြတာလည်းရှိတယ်ပြီးရင်တစ်ခုရှိသေးတာကအလားနဲ့လည်းဟိုပိတ်တဲ့ခါကျတော့တန်းနိုင်တဲ့ခါအတွက်ပေါ့နော်အဲ့အရာတွေတော့ဆိုရင်လည်းတော့ရှိတယ်ပေါ့ဟုတ်
ဆက်သွယ်ရေးဥပဒေပုံမှန်89အရပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုအရေးပေါ်အခြေအနေမှာဆက်သွယ်ရေး operator တွေနဲ့ internet ဝန်ဆောင်မှုလုပ်ငန်းတွေရဲ့ဝန်ဆောင်မှုတွေကိုဖြတ်တောက်ခွင့်ပေးထားတာပါလက်ရှိ internet ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာ operator တွေကလည်းသုံးစွဲသူတွေကိုအကြောင်းကြားတာမရှိဘူးလို့သိရပါတယ် internet အပြတ်ခံရတဲ့ data ကပြည်သူတွေကလည်းဘာကြောင့်အပြတ်ခံရရဲဆိုတာကိုတိကျစွာမသိရှိပေမဲ့စည်ရေးရရွယ်ချက်ရှိဖြစ်တာလို့ထင်နေကြပါတယ်အင်တာနက်ဖြတ်တောက်ကြတဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီထိန်းချုပ်ထားတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့အပြေမရခဲ့ပါဘူး။လူတွေရဲ့တည်ငြိမ်ချက်လက်ရယူပိုင်ခွင့်ကိုကန့်သတ်လိုက်တာကတော်လှန်ရေးကိုပိုရောင်ရဲစေးတင်ပေးလိုက်သလိုဖြစ်သွားတယ်လို့ကိုဦးကတော့ယုံကြည်နေပါတယ်။အင
်တာနက်လိုင်းကြီးတဲ့နေရာတွေမှာအင်တာနက်လိုင်းကြီးတဲ့ကျွန်တော်ဒေတာကိုပြည့်ပြည့်ဆက်သွယ်ပြည့်ပြည့်ကျက်ကျက်တွေရဆက်လို့ရှိတယ်။ဟာကနီမှာတော့ဒီလူလူကြီးအခြေအနေပုံကြီးချက်တွေမှာအဖွာဆွာကတင်းညားနေတယ်ပေါ့။ညားနေတဲ့ကြောင့်မလို့ဒီအဓိကကတော့ဒီခက်ခက်ခဲခဲကတင်းရင်းနဲ့နှမငကကျွန်တော်ဒေတာကိုအတွက်ပေါ့ဒီတမ်းမှာမဟုတ်ဘူးအဲ့နှစ်ချက်တဲ့ဒေတာတွေအတွက်ကိုနှမငကကနဲ့တင်းရင်းဒီကိုဟိုလုတ်ပြီးနိုင်ကြရင်ပိုကောင်းမယ်ပေါ့ဗျာအဓိကတော့ကျွန်တော်ကလူတွေအနေနဲ့ကတော့ဟောလုံးဝဒေါ်လာရင်းအတွက်အဲ့နှစ်ချက်ချင်းချင်းမဖြစ်ချင်းနဲ့ပြည့်ဖြည့်နေတာပေါ့ဒေါ်လာစင်းနေအောင်ဒေါ်လာတော့မယ်ဒီလိုအဲ့နှစ်ချက်လိုက်တဲ့ကြောင့်ပို့ပြီးတော့မှတောင်းမှဒီဒေါ်လာဘောအတွက်အားကောင်းလာတဲ့အများကြီးပဲဒဏ္ဍာရီတွေတွေ့ရတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင့်နေမယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဒို့တန်ပတ်စင်တန်လှည့်အစီအစဉ်ကိုဒို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Foundation Hero တဲကတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
တို့တန်အစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ဒီအမေရိကန်တန်ခါနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါလေ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်တွေကိုတော့လိုင်းနိုမီတာ31 32 51နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလိုမြန်မာ VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုအားပေးလို့ရနိုင်ကြပါလေခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့ရှိနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှဲ့နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်ဗီယိုအမေရိကန်တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီအစီအစဉ်တွေကိုလိုင်းနံပါတ်31 32နဲ့50တိုကနေတိုက်ရိုက်နာဆင်လို့ရနိုင်ကြပါတယ်အခုတော့စနေညအတွက်အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးသွားဖို့တင်ဆက်ပေးသွားမှာဖြစ်ပါတယ်ပထမဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဂတိဟာတကဘာလုံးရဲ့အခြေခံလူ့ကျင့်ဝင်လည်းဖြစ်ပါတယ်အပြန်အလှန်ယုံကြည်မှုရဲ့တော့ချက်လည်းဖြစ်ပါတယ်သဘောတူခဲ့ပြီးသားအာဆီယံဆုံးဖြတ်ချက်5ရပ်ကိုအကောင့်ထဲမဖော်နိုင်တဲ့အတွက်နိုင်ငံတကာအလဲမှာမြန်မာစစ်ကောင်းဆောင်တွေကြောင့်အာဆီယံအပေါ်ယုံကြည်ကိုးစားမှုထိခိုက်ရတယ်လို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်အိုချန်ကပြောသွားခဲ့ပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းစစ်ကောင်းဆောင်တွေရဲ့သဘောထားဟာမကြိုဆိုတိုက်တဲ့သဘောထားလို့ဝေဖန်သွားခဲ့ပါတယ်ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာအာဆီယံနဲ့မြန်မာအကြောင်းတင်ပြမှာပါအာဆီယံခေါင်းဆောင်တွေနဲ့မြန်မာစစ်ခေါင်းဆောင်တွေအကြအကွာဟကိုတကောင်းနိုင်ငံရေးလေ့လာရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးရဲမျိုးဟိန်းနဲ့ဦးတမောင်တန်းကဆွေးနွေးတင်ပြပေးထားပါတယ်ခင်ဗျာ
မြမတပ်မတော်ကောင်းဆောင်တွေနဲ့ခစ်ပြိုင်ကဘာအကြားပေါ့နော်အတွေ့အမြင်အယူအဆသဘောထားတွေဘလောက်ပေါ်ဟာကြီးမားနေလဲဆိုတာကိုကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ရဲ့၃လုံးတိုက်၃ကလို့ရှိရင်အာဆီယံအနုတ်၁ထိပ်သီးကြည်လာခံပြနေတယ်လို့ပြောရမှာပါစစ်ကောင်းဆောင်တွေကအာဆီယံဗရင်းချင်းစာတန်းပါအားလုံးသဘောတူညီရေးမှုနဲ့မဆွတ်ဖက်ရေးမှုကိုမိမောင်းထုတ်ပြပါတယ်ဒါပေမဲ့အာဆီယံကတော့အဲ့လိုမကြည့်ပါဘူးစစ်ကောင်းဆောင်တွေရဲ့သဘောထားကိုမကြိုဆိုတိုက်တဲ့သဘောထားလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုကပြောပါတယ်မြန်မာလက်ထက်ကိုင်တပ်ဖွဲ့တွေဟာအုပ်ချုပ်ရေးမှာလက်ခံနိုင်လောက်တဲ့စံနှုန်းတွေကိုနှိမ့်ချပစ်ခဲ့တယ်လို့ထိုင်းနိုင်ငံချူလလကောက်တက်ကတို့ကလုံခြုံရေးနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ရဲ့ညွှန်ကြားမှုတတိနန်ပေါန်ဆူဒီရက်ကရိုက်တာသတင်းဌာနကိုလည်းပြောပါတယ်အဲ့တော့ကိုရဲကိုမေးချင်တာကတော့ပေါ့နော်ဒီလိုအစည်းအဝေးမတက်ဖြစ်တဲ့အကြောင်းပေါ့နော်အာဆီယံရဲ့သဘောကွဲတာနဲ့ပတ်သက်ပြီးစစ်ကောင်းဆောင်တွေကပြောကြတဲ့အခါမှာကျွန်တော်တို့အချုပ်ချာအာဏာနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုဖန်တရားသေးတယ်ပေါ့နော်ဒီလိုပဲခဏခဏပြောကြဆိုတော့ဒါကဂတိကဝတ်ကိုဖောက်ပြတဲ့အခြေခံဒုချစ်ဝဲကိစ္စလားဒါမှမဟုတ်အချုပ်ချာအာဏာကိစ္စလားကိုရဲဘယ်လိုထင်ပါလဲ
ဟုတ်အချုပ်ချာအာဏာကိုစဉ်းစားတဲ့နေရာမှာအရင်ဆုံးကတော့ကျွန်တော်တို့ကအကျွေးမဲ့အချုပ်ချာအာဏာကိုစဉ်းစားတယ်ဒါသူ့ရဲ့အချုပ်ချာအာဏာပိုင်နိုင်ငံထဲမှာသူလုပ်ချင်တဲ့ဟာကိုလုပ်လို့ရတယ်ပေါ့ဒါပေမဲ့ဒီဘက်ကမှာတော့နှိုင်းရအချုပ်ချာအာဏာကိုစဉ်းစားလာကြတယ်အချုပ်ချာအာဏာကျင့်သုံးတဲ့နိုင်ငံတွေကသူ့မှာတာဝန်ရှိတယ်နိုင်ငံတကာအတိုင်းအဝန်းကိုလည်းတာဝန်ရှိတယ်ကိုပြည်သူတွေပေါ်မှာလည်းတာဝန်ရှိတယ်ဆိုတဲ့ဟာကိုကျွန်တော်ကစဉ်းစားလာကြတယ်အဲ့တော့အချုပ်ချာအာဏာလို့ပြောတဲ့ခါမှာအရင်လိုအကျွေးမဲ့အချုပ်ချာအာဏာချင်းကပ်ပုံကတော့ဒီဘက်ကမှာကျွန်တော်တို့ပြောရဆိုရတာတော်တော်လေးခက်တာတဲ့အနေအထားမျိုးလို့မြင်တယ်ငါအချုပ်ချာအာဏာပိုင်ထဲမှာတော့ငါလုပ်ချင်တာလုပ်မယ်လို့စဉ်းစားပြီးမယ်လေနိုင်ငံတကာကိုတာဝန်ခံရမှာလေအဲ့ဒီအချုပ်ချာအာဏာရဲ့အဓိကပိုင်ခွင့်ဖြစ်တဲ့ပြည်သူတွေကိုတာဝန်ခံရမှာလေအဲ့ဒါတွေကအရေးကြီးလာတယ်လို့စဉ်းစားလာကြတာကိုတွေ့ရတယ်အဲ့တော့အတွေးအခေါ်ပြောင်းလာတာကိုတော့ကျွန်တော်တို့ဟိုမျက်ခြေမပြတ်မိဖို့လိုတယ်လို့အဲ့လိုမြင်ပါတယ
်။ဟုတ်တယ်။အင်ဒိုနီးရှားနိုင်ငံသားကြီးဝင်ကြီးရက်နိုမာဆူတီကလည်းသူ့ရဲ့သမ္မတကိုကိုးကားပြီးတော့လည်းပြောတာပေါ့နော်။မဆွတ်ဖက်ရေးမှုတွေကိုလေးစားဖို့ကျွန်မတို့အတွက်အရေးကြီးပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းတခြားမှုတွေကိုမြင့်မြင့်မားမားကင်ဆယ်ဖို့တာဝန်ရှိပါတယ်လို့အာဆီယံရဲ့တာဝန်ကိုပြောခဲ့တယ်ပေါ့နော်။အဲ့ဒီမှုတွေကတော့ဒီမိုကရေစီအုပ်ချုပ်မှုကတော့လူ့ခွင့်ရေးတွေကိုလေးစားရေးနဲ့ဖွဲ့စည်းပုံအစိုးရကိုလေးစားရေးအစရှိတဲ့မှုတွေပေါ့နော်။အဲ့ဒီမူတွေကိုလည်းကင်ဆယ်ဖို့တာဝန်ရှိတယ်လို့ပြောသွားခဲ့ပါတယ်။အဲပထမကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြအောင်ပေါ့နော်။ဆိုတော့ဥရောပလိုတိုးတက်ပြီးနိုင်ငံနေနဲ့ရှင်းလိုက်မယ်ဆိုရင်အာဆီယံနိုင်ငံတွေကျင့်သုံးတဲ့ဒီမိုကရေစီလူ့ခွင့်ရေးကိစ္စ။အဲ့တော့နိုင်ငံမှုအရပြောလို့ရှိရင်ဒါနောက်ကျနေတယ်လို့ပြောရမှာပေါ့နော်။ဒါပေမဲ့အင်ဒိုနီးရှားကွန်နိုက်ကလည်းစစ်အာဏာရှင်စနစ်တပိုင်းအောက်ကအုပ်ချုပ်ရေးစနစ်ကိုဖျက်ဆီးခဲ့တယ်နော်။အဲ့တော့အာဆီယံနဲ့အထူးသဖြင့်မြန်မာစစ်ကောင်းဆောင်တွေနဲ့ဂျာမန်ရှုမြင်ပုံနော်အထူးသဖြင့်အင်ဒိုနီးရှားဒါစစ်ဗိုလ်ချုပ်ဟောင်းခေါင်းဆောင်တွေရှုမြင်ပုံအကွာဟာဘယ်လိုရှိလဲ
ဆိုအဓိကကတော့ကျွန်တော်တို့အထူးသဖြင့်အင်ဒိုနီးရှားပေါ့အင်ဒိုနီးရှားမှာလည်းပြောမယ်ဆိုရင်စစ်ဗိုလ်ချုပ်ဟောင်းတွေကတော်တော်လေးအာဏာရှိခဲ့တယ်အခုချိန်ထိလည်းစစ်တပ်ရဲ့အခန့်ကဏ္ဍကကျွန်တော်တို့အရန်အားနည်းသွားပြီလို့တော့ပြောလို့မရသေးတဲ့အနေအထားမျိုးမှာရှိတယ်ဒါပေမဲ့အင်ဒိုနီးရှားစစ်ဗိုလ်ချုပ်ဟောင်းတွေနဲ့မြန်မာစစ်ဗိုလ်ချုပ်ဟောင်းတွေကြားထဲမှာအတွေးခေါ်အတွေးအမြင်ရတော်တော်လေးတော့ကွာခမှုကွာခြားမှုရှိတယ်လို့ကျွန်တော်တော့မြင်တယ
်ဟုတ်ပါတယ်ဘာလဲဗ
ျပထမဆုံးတစ်ချက်ကတော့ professional ဖြစ်မှုပေါ့
professional ဖြစ်မှုဆိုတာအဲစစ်သားကစစ်သားပီးတာလေ ကာကွယ်ရေးကိစ္စပဲလုပ်တယ်နိုင်ငံရေးမယောင်ဘူးဆိုတဲ့သဘောပေါ့
စစ်တပ်က professional ဖြစ်ရမယ်ဆိုတဲ့အတွေးခေါ်အယူအဆအထိုင်ကတော်တော်လေးကွာတယ်လို့မြင်ပါတယ်ဆိုတော့ကျွန်တော်တို့ချီမှာ professional လို့ပြောလိုက်ရင်ဒါကျွန်တော်တို့တက်ကတော်တော်လေးခါးပြီးတဲ့အနေထားလို့ professional ဆိုတာနောက်တိုင်းကနေပြီးတော့လာပြီးတော့တွန်းမှုတဲ့အယူအဆဆိုတဲ့အနေထားမျိုးကျွန်တော်တို့စဉ်းစားကြတယ်ပေါ့တချို့ကြတော့လေဟို1980လောက်ကပြောခဲ့ကြတဲ့ခုနောက်ပိုင်းမသုံးတော့တဲ့ new professional ဆိုတဲ့အယူအဆမျိုးပြောပြီးတော့တက်ရဲ့အခန်းကဏ္ဍကိုအခုချိန်ထိအယောင်တုတ်ပေးဖို့ကြိုးစားနေတဲ့ဟာတွေလည်းကျွန်တော်တို့တွေ့ရတယ
် new professionalism ဆိုတာကတော့ဒါစစ်တပ်ကဖွံ့ဖြိုးတိုးတက်မှုလည်းလုပ်ရမယ်ဆိုတဲ့အယူအဆပေါ့နော
်ဟုတ်ကဲ့ဆိုတော့ပြောမယ်ဆိုရင် new professionalism က90ပတ်ဝန်းကျင်1990ပတ်ဝန်းကျင်ကာလမှာအတိဟိုအတွေးခေါ်ပညာလောကမှာကျွန်တော်တို့တော်တော်လေးဟိုဝေဖန်ခံရပြီးတော့အခုချိန်ဆိုရင်မသုံးတော့ဘူးဟုတ်ကဲ့ယူဆလို့တော့ကျွန်တော်တို့ပြောလို့ရတယ်ပေါ့ကျွန်တော်တို့အဓိကတော့တက်ရဲ့တာဝန်ပေါ့တက်ရဲ့တာဝန်ကဘယ်တာဝန်လဲဆိုတဲ့ဟာကိုယ်နိုင်ငံနဲ့ကိုယ်ပြည်သူပြည်သားတွေကိုကာကွယ်ပေးရမယ့်တာဝန်ပေါ့အရေးကြီးတယ်သူ့ရဲ့အခန်းကဏ္ဍကအရေးကြီးတယ်လို့ပညာရှင်တွေကပြောကြတာရှိပါတယ်ကျွန်တော်တို့တက်ကတော့သူ့ရဲ့အခန်းကဏ္ဍကခုချိန်ထိနိုင်ငံရေးမှာဝင်ပြီးတော့ပါမယ်ကျွန်တော် guardian ပေါ့ဒီနိုင်ငံကသူစောင့်ရှောက်မှပဲဒီနိုင်ငံကရှေ့ကိုလှမ်းနိုင်မယ်ဆိုရဲအတွေးခေါ်အယူအဆရှိနေသေးတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်အထူးသဖြင့်တော့အင်ဒိုနီးရှားမှာဒါကျွန်တော်တို့လည်းပြောလို့ပြောတာရှိပါတယ်1998ဒီ democracy အသွင်ကူးပြောင်းမှုကာလပြီးတဲ့ခါမှာစစ်ဘုတ်ချုပ်ကြီးတွေကသူတို့ပြန်စဉ်းစားကြတယ်တက်ကနိုင်ငံအတွက်အသက်ပေးနေရတယ်အသက်ပေးတဲ့အဖွဲ့အစည်းဖြစ်တယ်ဒါပေမဲ့တက်ကဒီနိုင်ငံထဲမှာအသက်ပေးပြီးတော့ဒီနိုင်ငံထဲမှာဒုတိယနိုင်ငံသားတွေဖြစ်နေရတယ်အားလုံးရဲ့အမုန်းလုံးလည်းခံနေရတယ်။အဓိကအဲ့ဒါဘာကြောင့်ဖြစ်လဲဆိုတော့ဒီတက်ကိုတည်ထားတဲ့အတွေးခေါ်ကြောင်ဖြစ်တာ။အဲ့တော့အဲ့အတွေးခေါ်ပြန်ပြောင်းရမယ်ဆိုပြီးတော့1998နောက်ပိုင်းမှာကျွန်တော်တို့စဉ်းစားလာတာကိုတွေ့ရပါတယ်။အဲ့မှာလဲကျွန်တော်တို့အဓိကတက်ကိုဘယ်လိုအတွေးခေါ်အထိုင်ပြန်ချမလဲဆိုတာကိုအင်ဒိရှားစစ်ဘုတ်ချုပ်ခေါင်းဆောင်တွေကကျွန်တော်တို့ဟိုပြောခဲ့တာရှိပါတယ်။တက်ကနိုင်ငံရေးမှာတည်ထောင်ဝင်ပါနေပြီးတော့သူကသာ guardian ပုံစံမျိုးနဲ့ထိန်းချုပ်ပြီးတော့သွားမယ်လို့စဉ်းစားရင်အဲ့နိုင်ငံက democracy ဘလို့မှဖြစ်လို့ဖြစ်ဖို့မလွယ်ဘူးအဲ့ကတော့အဓိကကွာနေမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျဟုတ
်ဟိုနောက်မှုတစ်ခုကိုကျွန်တော်တို့ဆွေးနွေးကြည့်အောင်ပေါ့နော်ဒါကတော့လူခွင့်ရေးကိစ္စပေါ့နော်နိုင်ရှင်မှုရပြောရမယ်ဆိုလို့ရှိရင်အာရှမှာလူခွင့်ရေးကိုလေးစားတယ်ဆိုတဲ့ကိစ္စက Latin America တို့ကျွန်တော်တို့ Africa တို့နဲ့ရှင်လိုက်ရင်ကိုဒါနောက်ကျနေသေးတယ်ကျွန်တော်တို့မှာလူခွင့်ရေးချိုးဖောက်မှုတွေကိုကင်ထွယ်နိုင်တဲ့နော် mechanism လို့ပြောတဲ့နီနာရန်တရားနော်အဖွဲ့စည်းနေမရှိသေးဘူးဒါတော်တော်လေးအားနည်းနေပဲပေါ့နော်ဒါပေမဲ့တစ်ဖက်မှာကြာတော့လေကျွန်တော်တို့ကမ္ဘောဒီးယားနိုင်ငံမှာပူပော့ရဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးရောနော်နိုင်ငံကလူခွင့်ရေးခုံရုံးတရုံတရားစီရင်ရေးတရုံရုံနဲ့ကျွန်တော်တို့စီရင်ဆုတ်ဖြတ်နိုင်ခဲ့တာလည်းတွေ့ရတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထုကိုယ်စားလှယ်တော်မန်ဒရူးဆာဆိုလို့ရှိရင်ဘူဂျုံမူကြီးမြောက်နိုင်တဲ့စစ်ကောင်းဆောင်တွေဟာရာဇဝတ်သားတွေရဲ့ဂိုင်းကောင်းဆောင်ဆိုတဲ့အသုံးလုံးတော့ခေါ်ပေါ်ပြောဆိုသုံးလုံးလေပေါ့ဆိုတော့ခေတ်ပြိုင်ကမ္ဘာအာဆီယံနဲ့မြန်မာစစ်ကောင်းဆောင်တွေရဲ့အမြင်သဘောထားလူခွေရေးကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ကွာနေတယ်လဲ
အဓိကကွာဟာချက်ကတော့ကျွန်တော်မြင်နေ impunity မှာကွာတယ်လို့မြင်ပါတယ် impunity လို့ခေါ်တဲ
့ရေယူမခံပဲလွတ်လွတ်နေတာပေါ့လေ
ရေယူမခံပဲတစ်ခုခုကိုကျွန်တော်တို့ပြစ်ဒဏ်တွေကျူးလွန်ပေးမယ်လဲအရေးယူမခံဘဲနဲ့လွတ်တဲ့ခံစား권ကိုရနေတာအဲ့ကောင်ကတော်တော်လေးအရေးကြီးတယ်လို့မြင်ပါတယ်နိုင်ငံနိုင်ငံမှာတရားဥပဒေစိုးမိုးရေးပဲဖြစ်ဖြစ်ဒီနိုင်ငံရဲ့အခြေခံစံနှုန်းတွေပဲဖြစ်ဖြစ်ခိုင်မာအောင်တည်ဆောက်နိုင်မယ်တည်ဆောက်ဖို့ဆိုရင်အဲ့ဒီနိုင်ငံကရှိနေတဲ့ဘလိုမျိုးပုံကုတ်မျိုးမဆိုကျွန်တော်တာဝန်ယူမှုတာဝန်ခံမှုရန်နေရာထဲမှာရှိနေဖို့အရေးကြီးပါတယ်အဓိကတော့ impunity လို့ခေါ်တဲ့အရေးယူမခံရဘဲနဲ့လွတ်နေတဲ့လူငင်းချမ်းသာရနေလို့မရဘူးလို့ဒါကတော့ပြောကြပါတယ်ဒါလည်းမှန်ဟိုဘလို့မှငင်းလို့မရတဲ့ကိစ္စအဲ့တော့ impunity ရနေတယ်ဆိုရင်သူကသူ့ရဲ့လုံးရပေါ်မှာနောက်ဆက်တွဲကိုဘာမှတိတ်ပြီးစဉ်းစားကြရမလို့ပဲနဲ့နောက်ဆက်တွဲကိုကျွန်တော်တို့စိုးရိမ်ကြရမလို့ပဲနဲ့လှုပ်ချင်တာလှုပ်နိုင်တဲ့အနေအထားမျိုးဖြစ်နေလေးရှိပါတယ်အဲ့အဲ့ဒါကတော်တော်လေးကိုစိုးတဲ့အခြေအနေလို့မြင်ပါတယ်ဆိုတော့အဲ့တော့အဓိကကျွန်တော်တို့ပြောမယ်ဆိုရင်ကွာခြားချက်က impunity ကတော်တော်လေးကွာခြားချက်ဖြစ်နေတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်တတိပြောရင်တော့ငါတကောကောလို့ရတဲ့ဖွင့်ဒူးညီမစစ်တပ်ကရနေတယ်ပေါ့နော်ဆိုတော့ဒါကတော်တော်လေးအရေးကြီးတဲ့ကိစ္စပေါ့နော်အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးပြောသွားတဲ့အထက်မှာဖွဲ့စည်းပုံအရဒါအုပ်ချုပ်ရေးကိုလည်းလေးစားဖို့လိုတယ်ပေါ့နော်ဆိုစစ်ကောင်စီကလည်းလက်ရှိအာဏာယူထားတာဖွဲ့စည်းပုံအရလို့ပြောခဲ့ပါတယ်အာဆီယံဖွဲ့ဝင်ထိုင်းနိုင်ငံဆိုလို့ရှိရင်စစ်တပ်ကသူ့အနေအထားကိုခိုင်မာစေတဲ့ဖွဲ့စည်းပုံကိုဒါပြင်တောင်ရေးခဲ့တယ်ပေါ့နော်ဆိုတော့မြန်မာစစ်ကောင်စီတွေကလည်းလက်ရှိဖွဲ့စည်းပုံအတွင်းကနေနော်စစ်တပ်ရဲ့အခြေအနေပုံပြီးခိုင်မာပြီးတော့ စစ်တပ်ရဲ့မဟာမိတ်နိုင်ငံရေးပါတီအနိုင်ရနိုင်ကြီးများမဲ့ရွေးကောက်ပွဲစနစ်ကိုပြောင်းလဲဖို့လည်းကြိုးစားနေတယ်ပေါ့နော်ဒီတော့အင်ဒိုနီးရှားနိုင်ငံယာယီဝန်ကြီးကဖွဲ့စည်းပုံအခြေခံနဲ့အုပ်ချုပ်ပုံကိုလေးစားရေးကိုပြောတာကဘလို့အဓိပ္ပာယ်လို့ကျွန်တော်တို့ကနားလည်ရမယ
်ဖွဲ့စည်းပုံအခြေခံဥပဒေကတရားဝင်မှုနဲ့လည်းဆိုင်တယ်တစ်ဖက်ကတည်ငြိမ်မှုနဲ့လည်းဆိုင်တယ်လို့ကျွန်တော်တို့မြင်တယ်ဘလို့တရားဝင်မှုတည်ငြိမ်မှုနဲ့ဆိုင်တယ်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ကကျင့်သုံးဆောင်ရွက်ကြတဲ့နေရာမှာဒီဖွဲ့စည်းပုံအခြေခံဥပဒေကြီးကတော့ငါကြိုက်တဲ့ဟာကြီးကိုငါပြင်ပြီးတော့ကျွန်တော်တို့ပြဋ္ဌာန်းပြီးတော့ဒီတိုင်းအုပ်ချုပ်မယ်လို့လုပ်လို့မရဘူးသူကဒီဟာကိုလူတွေဘလောက်လက်ခံလဲတရားဝင်မှုရှိလဲဆိုတဲ့ဟာနဲ့ကျွန်တော်အဓိကဆိုင်တယ်လို့မြင်ပါတယ်အဲ့ဒီတရားဝင်မှုပုံကအခြေခံပြီးတော့အဲ့နိုင်ငံရဲ့တည်ငြိမ်မှုနဲ့လည်းသွားပြီးဆက်ဆက်နေတယ်လို့အဲ့လိုပြောကြပါတယ်ဆိုတဲ့အခါကျတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစပြီးပြဋ္ဌာန်းတဲ့အချိန်မှာသူကတရားဝင်မှုတော်လေးအားနေပါတယ်အဲဒါပေမဲ့အဲ့ဒီကစားကွင်းထဲမှာကျွန်တော်တို့ဒီ NLD လို့အတိုက်ခံပါတီတွေဝင်လာတယ်။အဲ့ကနေပြီးတော့မှတစ်ဆင့်အာဏာရလာတဲ့အနေအထားမျိုးဖြစ်လာတဲ့အခါကျတော့ဒီအခြေခံဥပဒေကဒီမိုကရေစီမဆန်မပြည့်စုံဝင်မယ်လေ။သူတရားဝင်မှုအတိုင်းအတာတစ်ခုထိရတဲ့အနေအထားမျိုးဖြစ်လာတယ်။အဲ့ဒီအချိန်မှာနိုင်ငံရေးအခြေအနေကလည်းအရင်ထက်စိုင်းပြင်းထန်လာတဲ့အနေအထားမျိုး stability ဖြစ်လာတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဆိုတော့တုံ့ပြန်ကြလဲခုအချိန်မှာကျတော့အဲ့ဒီဟာကိုကျွန်တော်တို့ကစားပွဲကိုလုံးဝဖျက်ပလိုက်တဲ့ပုံစံမျိုးလုပ်လိုက်တဲ့အခါကျတော့လုံးဝတည်ငြိမ်မှုလည်းပြတ်သွားတယ်။ဒီနိုင်ငံရဲ့တရားဝင်မှုလည်းပြတ်သွားတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့ပြောပြမှာ။အဲ့တော့နိုင်ငံတကာနိုင်ငံမှာတရားဝင်မှုတည်ငြိမ်မှုအဆက်ဆက်ကိုတေချာဖော်နိုင်မယ်ဖို့ဆိုရင်ခိုင်မာတဲ့ဖွဲ့စည်းပုံရှိဖို့လိုတယ်လို့မြင်ပါတယ်။အဲ့ဒီဖွဲ့စည်းပုံထဲမှာအဲ့ဒီဖွဲ့စည်းပုံတရားဝင်မှုရှိဖို့လိုတယ်။အဲ့ဒီဖွဲ့စည်းပုံထဲမှာကျွန်တော်တို့ရှိတဲ့နိုင်ငံရေး player တွေဝင်ပြီးတော့ကစားနိုင်ဖို့လိုတယ်လို့မြင်ပါတယ်။အခုအနေထားအရဆိုရင်လုံးဝအဲ့ဒီအခြေအနေကပြတ်နေတာဖြစ်တဲ့အတွက်ဒါနိုင်ငံတကာကလည်းစိုးရိမ်နေအထူးသဖြင့် ASEAN တရုတ်ကျွန်တော်တို့ဒီခေါင်းဆောင်တွေကလည်းအဲ့ဒါကိုစိုးရိမ်နေတာမျိုးဖြစ်တယ်။အဲ့တော့တို့ကခွဲစည်းပုံအခြေခံဥပဒေကိုပြန်လဲရည်ညွှန်းပြီးတော့ကျွန်တော်တို့ပြောနေတာတွေ့ရတယ်။တရုတ်ဆိုလည်းဒီခွဲစည်းပုံအခြေခံဘောင်တွေကနေပြီးတော့တရားဥပဒေစိုးမိုးရေးဘောင်တွေကနေပြီးတော့ပြဿနာတွေကိုဖြေရှင်းဖို့ဆိုတဲ့ဟာမျိုးပြောနေတာတွေ့ရတယ်။ဆိုတော့အဲ့ဒီအဆက်အဆက်ကတော်လေးအရေးကြီးတယ်လို့မြင်တယ်။အဲ့ဒါကြောင့်မို့လဲနိုင်ငံတကာကအထူးသဖြင့် ASEAN ကအဲ့ဒါကိုကျွန်တော်တို့တွန်းပြီးပြောနေတယ်လို့ကျွန်တော်တို့လည်းမြင်ပါတယ်။အ
ဲ့ဒီခွဲစည်းပုံက2008လားအသက်လားဆိုတာကတော့ဒေါက်တာမြန်မာနိုင်ငံရေးပြဿနာတစ်ခုပေါ့နော်ဒါကတော့ကျွန်တော်တို့အာဆီယံကချထားတဲ့ညီနိုင်ဆွေးနွေးပွဲတွေပါဒါဆွေးနွေးကြခေါင်းဆောင်တွေဆွေးနွေးကြပဲကိစ္စတစ်ခုပေါ့နော်အနာဂတ်နိုင်ငံတွေကဆက်ဆံရေးမှာပေါ့နော်အာဆီယံကခုနအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးပြောခဲ့သလိုမူတွေကိုမြင့်မြင့်မာမာစုပ်ကင်နေနိုင်ဖို့ဆိုလို့ရှိရင်နော် NUG အစိုးရအပါဝင်ပေါ့နော်အနာရှင်စနစ်ဆက်ကြီးလှုပ်ရှားမှုနဲ့ရပ်ဘက်အဖွဲ့အစည်းတွေကဘာတွေလုပ်နိုင်မယ်လို့ကိုယ်ရဲ့ထင်ပါတယ်
လို့ဒါအာဆီယံကလည်းဒီအနာဂတ်မြန်မာနိုင်ငံရေးကစားကွင်းထဲမှာထည့်ပြီးစဉ်းစားရမယ်ကျွန်တော်အရေးကြီးတဲ့ကျွန်တော်အဓိကဇက်ဆောင်တယောက်ဖြစ်လာတယ်လို့ကျွန်တော်တော့မြင်တယ်အဲ့တော့ဆက်သွယ်ဆွေးနွေးမှုတွေဖိအားပေးမှုတွေအရေးဆိုမှုတွေဆွဲဆောင်မှုတွေကျွန်တော်လုပ်ပြီးတော့အာဆီယံကိုလည်းချင်းကပ်တင်တယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ
်ဒီကောင်းနိုင်ငံရေးလှိလာမှုအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟိန်းနဲ့ဆွေးနွေးခဲ့တာပါကျွန်တော်တမောင်သားမှာ
ဥတမန်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တံကဘာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့စနေညစကားပိုင်းအစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်မြန်မာနိုင်ငံမှာလူတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေဟာဘယ်သူကပဲလှုပ်ဆောင်တာဖြစ်ပါစေရာဇဝတ်ကြောင်းအရာအရေးယူဖို့တပ်တည်အထောက်အထားတွေစုဆောင်းနေတာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရား WIMM အကြီးအကဲကပြောပါတယ်မစ္စတာနီကိုလတ်စ်ကွန်ဂျန်ကို VOA Studio မှာဦးကျော်စံသားကမေးမြန်းထားတာကိုစနေညစကားပိုင်းအစီအစဉ်မှာတင်ဆက်ပေးပါမယ်ခင်ဗျာ
and but a couple of months ago
I got in lala ga new york federal တရားရုံးတစ်ခုက facebook မှာရှိတဲ့အထောက်အထားတွေကိုလွှဲပေးဖို့အမိန့်ထုတ်လိုက်တယ်လို့တွေ့ရပါတယ်ဒါပေမဲ့ facebook ကတော့ညင်းပါတယ်သူတို့ကဒါဟာပုဂ္ဂိုလ်ရေးလူလတ်ခွင့်ဥပဒေဆက်သွယ်ဥပဒေအရာသူတို့ပြေးပိုင်ခွင့်မရှိဘူးသူတို့ရဲ့ဒါဖောက်ဆယ်ရီရဲ့စီစီအချက်လက်ကိုဖော်ထုတ်ခွင့်မရှိဘူးလို့ကြောင်းပြပါတယ်။ဒီနေရာမှာဥပဒေချင်းပဋိပက္ခဖြစ်နေကြသလား။ဒါမှမဟုတ်ရပိုင်ခွင့်ချင်းပဋိပက္ခဖြစ်နေကြသလား။မီဒီယာရဲ့အခွင့်အရေးရပိုင်ခွင့်နဲ့လူအခွင့်အရေးပဋိပက္ခများဖြစ်နေသလားဆိုတာကိုလည်းရှင်းပြပါခင်ဗျာ
။ yeah, there are very complex interplays between privacy rights and
ကိုယ်ရေးကိုယ်တာချက်လက်ကာကွယ်ခွင့်အခွင့်အရေးနဲ့အများပြည်သူတရားမျှတမှုအတွက်အခွင့်အရေးဆိုတာကြားမှာအလုံးရှုပ်ထွေးတဲ့ပတ်သက်မှုတွေရှိနေတယ်ဆိုတာသိပါတယ်ခင်ဗျားတကယ်တမ်းပြောတဲ့တရားစွဲဆိုမှုမှာကျွန်တော်တို့ဆောင်ရွက်နေတဲ့လုပ်ငန်းတွေဘက်က ပါဝင်ပတ်သက်မှုမရှိပါဘူးဂမ်ဘီယာနိုင်ငံကတရားစွဲတာပါဝါရှင်တန်ခရိုင်တရားရုံးတစ်ခုမှာတရားစွဲပြီးကျွန်တော်တို့ပြောခဲ့တဲ့သတင်းချက်လက်တွေကို Facebook ကနေမဖြစ်မနေပေးအပ်ဖို့တောင်းဆိုတာပါနိုင်ငံကတရားမျှတမှုခုံရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုလူမျိုးလုံးတပ်ဖြတ်မှုတွေမပေါ်ပေါက်အောင်မြန်မာနိုင်ငံဘက်ကသဘောတူထားတဲ့ဂတိကဝတ်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အမှုနဲ့ပတ်သက်တဲ့ကြမ်းဖက်မှုဖြစ်ပွားအောင်တွေးထိုးလှုံ့ဆော်ရဲဆိုတဲ့အထောက်အထားတွေပါမယ်လို့သူတို့ကယုံကြည်ထားလို့ပါအဲ့ဒီကိစ္စမှာအမေရိကန်ပြည်ထောင်စုရဲ့ကိုရီးကိုတာချက်လက်ကာကွယ်ခွင့်ဥပဒေကိုချိုးဖောက်ရာရောက်တဲ့ဆိုပြီးတရင်ချက်လက်တွေမပေးနိုင်တဲ့အကြောင်း Facebook ဘက်ကတရားရုံးကိုတုံ့ပြန်ပါတယ
် And about the Gambia case
Gambia ကဆွေးဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့WIWMAC ဖြစ်တဲ့ WIWF Fact Finding Mission ဆိုရဲချက်လက်ရှာဖွေအဖွဲ့ကထုတ်ပြန်တဲ့သူတို့ရဲ့အစီရင်ခံစာထဲမှာကျွန်တော်ကူကပြီးဖတ်ပြရမယ်ဆိုရင်အစီရင်ခံစာအပြည့်စုံမှာမြန်မာစစ်တပ်ဖွဲ့တွေရဲ့ချိုးဖောက်မှုတွေကိုစဉ်စဉ်လင်းပုံစံကြကြတင်ပြထားပါတယ်။ဂျိုဒူးကရိုက်တဲ့ပုံစစ်စစ်ကိုလည်းပဲပြသထားတယ်လို့ရေးသားထားတာတွေ့ရပါတယ်။ဆိုတော့ဒီထောက်ထားတွေကမြန်မာဘက်ကပြစ်မှုကြည့်လွန်ခဲ့တယ်ဆိုတာကိုတရားရုံးမှာအခိုင်အလုံးစက်စီပြဖို့အတွက်မလုံလောက်သေးဘူးလားခင်ဗျာ။ဒါကြောင့်များထပ်ပြီးတော့အထောက်ထားတွေလူနေသေးသလားဆိုတာသိချင်ပါတယ်။
The fact-finding mission was preceded us, and it had a slightly.
မန္ကေရှာဖွေရေးမစ်ရှင်ကကျွန်တော်တို့အရင်ကင်တွယ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေစီရင်ခံစာပြုစုဖို့လူခွင့်ရေးကောင်စီကတာဝန်ပေးထားတာဖြစ်တဲ့အတွက်နည်းနည်းကွဲပြားတဲ့အလုပ်ပိုင်ခွင့်ရှိပါတယ်။ပြီးတော့သူတို့ရထားတဲ့အချိန်နဲ့အရင်းမြစ်တွေကအရန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။သူတို့2019ခုနှစ်ဩဂုတ်လမှာ Cossack Bazaar ရိုဟင်ဂျာတွေစုလိုက်ပြုံလိုက်ထွက်ခွာလာသူတက်သေး900ကျော်ကိုတွေ့ဆုံမေးမြန်းပြီးမှတ်တမ်းတင်နိုင်ခဲ့ကြတာပါကျွန်တော်တို့တာဝန်ကိုလွှဲပြောင်းယူခဲ့ပြီးစနစ်တကျထိမ့်သိမ်းစမ်းစစ်တာတွေလုပ်နေပါတယ် Fact Finding Mission ကလွှဲပြောင်းပေးခဲ့တဲ့တက်သေးအချက်လက်တွေအပြင်ကျွန်တော်တို့ကိုယ်တိုင်လည်းနောက်ထပ်တွေ့ဆုံမေးမြန်းတာတွေအချက်လက်စုဆောင်းတာတွေစနစ်တကျစုဆောင်းနေပါတယ်ဒီတက်သေးထောက်ထားတွေဟာပုံမှန်ရာဇဝတ်မှုစစ်ဆေးတဲ့တက်သေးသဘောပါပဲလူခွင့်ချိုးဖောက်မှုစုံစမ်းစစ်ဆေးတဲ့နေရာမှာအသေးစိတ်အထောက်အကူပြုပါတယ်ကျွန်တော်တို့ကိုပေးရထားတဲ့လုပ်ပိုင်ခွင့်အရာအချက်လက်တွေစူးစီးရာဇဝတ်ကြောင်းအရာတရားစွဲနိုင်ဖို့ပြင်ဆင်ရပါတယ်။တက်တည်ထောက်ထားဆိုတဲ့နေရာမှာလဲသူတို့ပြောတဲ့အကြားကိုနိုင်ငံတကာတရားရုံးတွေမှာတင်ပြလို့မရပါဘူး။ခိုင်မာတဲ့တက်တည်ထောက်ထားဖြစ်ရပါမယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ခိုင်လုံတဲ့အချက်လက်ထောက်ထားတွေတင်ပြနိုင်ဖို့အတတ်နိုင်ဆုံးပြုစုရပါတယ
်။ And as you said there's a
Gambia ကဆွဲဆိုတာဟာမြန်မာနိုင်ငံကိုဖြစ်ပါတယ်။ Union of Myanmar လို့သူကဖော်ပြပါတယ်။လူပုဂ္ဂိုလ်တူဦးချင်းကိုဆွဲဆိုတာမဟုတ်ပါဘူး။ဆိုတော့ဘသူကတာဝန်ယူရမှာလဲဒီနှစ်ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအစိုးရကမကြာခဏပြောင်းလဲနေတာခင်ဗျားတို့သိတဲ့အတိုင်းပဲအခုထင်ပဲအစိုးရအဲဒီကနေစောင့်ကြည့်လိုက်ရင်30ပြောင်းခဲ့ပြီဖြစ်ပါတယ်။ဘယ်အစိုးရကတာဝန်ယူရမှာလဲ။နောက်ပြီးတော့ state လို့သူတို့အင်္ဂလိပ်လို့ဖော်ပြပါတယ် state ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ထဲမှာပြည်သူလူထုအလုံးလဲပါဝင်ပါတယ်ဆိုတော့ပြည်သူလူထုကဒီပြစ်မှုတွေတာဝန်ရမှာလားစသဖြင့်အဲ့ဒါကိုလည်းခေါ်ခေါ်ကြကြသိရမှာပဲ
Well what the convention says of course is that all states that sign the treaty
ရေညမာကတော့လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံအားလုံးကိုဆိုလိုပါတယ်ဂမ်ဘီယာမြန်မာနဲ့အမေရိကန်ပြည်အောင်စုလည်းလက်မှတ်ထိုးထားတာဆိုတော့နိုင်ငံအလိုက်အကျုံးဝင်ပါတယ်နိုင်ငံတစ်နိုင်ငံအနေနဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးကာဝယ်ဖို့ကျူးလွန်တဲ့သူတွေအပေါ်အရေးယူမှုပြက်ကွက်ခဲ့မယ်ဆိုရင်တော့တာဝန်ခံရမှာလိမ့်မယ်တရကအနေနဲ့ဘော့စနီးယားနိုင်ငံကဆာဗီးယားနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာတရားစွဲတော့ကဆာဗီးယားနိုင်ငံအနေနဲ့တာဝန်မရှိလို့တွေးခဲ့ရပေမဲ့လူမျိုးလုံးတပ်ဖြတ်မှုကျူးလွန်ရာမှာတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အချက်တွေ့ရှိခဲ့ပါတယ်ကျူးလွန်သူတွေကိုအရေးယူဖို့ပြက်ကွက်ခဲ့တယ်လူမျိုးလုံးတပ်ဖြတ်မှုမဖြစ်ပွားစေဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့ပြက်ကွက်ခဲ့ပါတယ်ဒီအခြေအနေမှာဘယ်နည်းနဲ့မဆိုတင့်တော်တဲ့အဖြစ်မရခဲ့ကြပါဘူးဒါကြောင့်လူမျိုးတုံးတက်ပြတ်မှုဆိုင်ရာသဘောတူညီချက်ချိုးဖောက်မှုအတွက်တရားရုံးကအမိန့်ပေးနိုင်တဲ့ဖြစ်စဉ်အမျိုးမျိုးရှိပြီးတရားရုံးကဘာလုပ်မလဲဒါမှမဟုတ်ဒီကိစ္စမှာဘာလုပ်မလဲဆိုတာကိုသိပြီးမခံမှန်းနိုင်ပေမဲ့ရာဇဝတ်မှုတွေထပ်မဖြစ်အောင်ကုစားနိုင်တာကိုအာရုံစိုက်နိုင်ပါတယ်ဒုက္ခတွေတွေနှစ်နာမှုအတွက်ရောကြီးပေးတာတမိုင်းကြောင်းအရာဖြစ်ပျက်ခဲ့တာတွေကိုအတိမတ်ပြုမှတ်တမ်းတင်ပြီးနှစ်နာတာတွေအတွက်အကျိုးရှိပါတယ
်ကျွန်တော်ကျွလွန်တဲ့လူပုဂ္ဂိုလ်တွေကိုအပြစ်ပေးအရေးယူဖို့ဆိုတာကနိုင်ငံတော်အာဏာပိုင်တွေကလာရမယ်နိုင်ငံတကာခွင့်ပြုနဲ့မဆိုင်ဘူးဆိုတဲ့သဘောပေါ့နော
် Continuing that story that you've been there at in the Cambodia case you
know ဆရာမေးရမယ်ဆိုရင် Cambodia ကိစ္စမှာကမန်ဒီခေါင်းဆောင်တွေကိုတရားရုံးပ ြင်ပြီးတော့စစ်ဆီးတဲ့ခင်ဗျားလည်းပဲအဲ့ဒီမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါငဲ့ပါတယ်အဲ့လိုပြင်မှုထင်ရှားတဲ့အချိန်မှာသူတို့ဟာအသက်တွေအူမင်းရောလှိုက်ပြီးဖြစ်ပါတယ်ဆိုတော့ဒေါ်လာသန်းပေါင်းမြောက်များစွာယာနဲ့ချီပြီးတော့ကုန်ခံခဲ့ရတာဟာတကိစားရလနဲ့မတန်ဘူးသိပြီးတော့မကာမီဘူးလို့ဝေဖန်သူတွေအများကြီးရှိပါတယ်တကိစားကိုဘယ်လိုပြောလို့ရလဲခင်ဗျာ
Thank you. So I was, as you pointed out, I was the international co-prosecutor at the extraordinary chambers for the courts in Cambodia.
ကျေးဇူးတင်ပါတယ်။ခင်ဗျားထောက်ပြသလိုပါပဲ။ကမ္ဘောဒီးယားမှာခမာနီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာပူးတွဲလှုပ်ဆောင်တဲ့ခုံရုံးတရားလိုရှိနေဖြစ်ကျွန်တော်လှုပ်ဆောင်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအရေးမလှုပ်ဆောင်ခင်28နှစ်ကြာကျွန်တော်ဒီလှုပ်လုပ်ခဲ့တာပါ။ခမာနီခေါင်းဆောင်နှစ်ယောက်ဖြစ်ကြတဲ့တမရယာရုနဲ့ညီမျှတဲ့နိုင်ငံခေါင်းဆောင်တာဝန်ယူခဲ့သူခီယူဆမ်ဖာနဲ့ပိုပေါ့ရဲ့လက်ထောက်ညာလက်ယုံပါတီခေါင်းဆောင်နျွန်ချီယာတို့ကိုတရားစွဲဆိုနိုင်ခဲ့ပါတယ်။သူတို့ဟာလူမျိုးလုံးတပ်ဖြတ်မှုနဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်တခြားဆွဲချက်တွေနဲ့ပြစ်ဒဏ်ချမှတ်ခံခဲ့ရပါတယ်။သူတို့နှစ်ယောက်လုံးအဲ့ဒီချိန်မှာအဖိုးကြီးတွေဖြစ်ကုန်ပါပြီ။ကျွန်တော်ထင်ပါတယ်နျွန်ချီယာဆိုရင်အသက်62နှစ်လောက်တောင်ရှိသွားပါပြီ။1985နဲ့1996ခုနှစ်ကြားသူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်ပြစ်ဒဏ်ချမှတ်ခံခဲ့ရတာပါ။ပြစ်မှုကျူးလွန်ပြီးတဲ့နောက်နှစ်40ကြာမှတရားစီရင်ချက်ချတာပါရှေးဆိုရလို့ပါပဲတရားမျှတမှုရဖို့နှောင့်နှေးတာဟာတရားမျှတမှုမရတာနဲ့အတူတူပါပဲနှစ်40ကြာမှလူမျိုးလုံးတပ်ဖြတ်မှုအဖြစ်အတိအမှတ်ပြုတာလူမျိုးလုံးတပ်ဖြတ်မှုအတွက်တရားမျှတမှုရအောင်နှစ်40စောင့်စရာမလိုသင့်ပါဘူးနှစ်40ကြာမှတရားမျှတမှုရတာဟာလည်းအရေးပါပါတယ်ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုကြီးတွေချိုးဖောက်ခံရသူတွေကဒီရာဇဝတ်မှုကြီးဖြစ်ခဲ့တယ်ဆိုတာအတိအမှတ်ပြုစေချင်ပါတယ်တမိုင်းမှတ်တမ်းမှာဒါတကယ်ဖြစ်ခဲ့တယ်သူတို့တွေတကယ်ခံစားခဲ့ရတယ်ဆိုတာမှတ်ထားစေချင်တယ်။ဒီပြစ်မှုအတွက်တာဝန်ခံသူကိုထောက်ပြပြီးသူတို့ကျူးလွန်ခဲ့ရတဲ့အတွက်ပြစ်ဒဏ်ခံစေချင်ပါတယ်။ခမာနီဖြစ်ရက်ကကမ္ဘောဒီးယားနိုင်ငံသားတွေတူးတယောက်စီပေါ်တကယ်တက်ရောက်မှုရှိပါတယ်။အသက်40အထက်ကမ္ဘောဒီးယားနိုင်ငံသားအများစုဟာဘလောက်ပဲအသက်ငယ်ပါစေသူတို့မိဘတွေကိုတနည်းနည်းနဲ့ထိခိုက်တာခမာနီအစိုးရကြောင့်ဘဝတွေအပေါ်တက်ရောက်မှုကြီးခဲ့ပါတယ်။သူတို့ကတမိုင်းချောင်းကိုမသိတဲ့အတွက်လုံးခဲ့တဲ့နှစ်40ကဖြစ်ခဲ့တဲ့ကိစ္စတွေကသူတို့တပွားလုံးပေါ်တက်ရောက်တယ်ဆိုတာသူတို့သိချင်မှသိပါလိမ့်မယ
် Yes Burmese people majority are expecting
Okay မြန်မာပြည်သူအများစုကတော့ဒီတရားမျှတမှု justice ကိုအမြန်ဆုံးတွေ့မြင်ရတာဖြစ်ပါတယ်နောက်တစ်ဆက်တည်းကျွန်တော်တပ်ပြေးစစ်သားနှစ်ယောက်ကိစ္စကိုလည်းကျွန်တော်မေးချင်ပါတယ်ခင်ဗျားလည်းမှတ်မိမှာပါသူတို့ဟာအထက်အရာစီးကအမိန်ပေးလို့ရိုဟင်ဂျာရွာသားတွေကိုဘယ်လိုရဲရဲစက်စက်သတ်ခဲရတယ်ဆိုတာကိုနိုင်ငံတကာမီဒီယာတွေကိုပြောပါတယ်အဲ့ဒါကိုနိုင်ငံတကာမီဒီယာတွေကဒါကိုကြေတဝင့်ဖော်ပြကြတယ်အစိစိတ်ဖော်ပြကြတာတွေ့ရပါတယ်ဆိုတော့ဒါဟာဖြောင်းချက်ပေးတယ် confession ပေးလို့ခေါ်နိုင်ပါမလားကျွန်တော်သိတာ confession ဆိုတာဟာတရားသူကြီးရှေ့မှာပေးရတာဖြစ်ပါတယ်ဆိုတော့အခုသူတို့တရားသူကြီးရှေ့မှာပြောတာမဟုတ်ဘဲနဲ့အခုလို့ထုတ်ဖော်ပြီးတော့မီဒီယာတွေကိုပြောတဲ့ကိစ္စဟာတရားရုံးမှာသက်သေခံဝင်ပါမလားအဲ့ဒါ international court မှာ admissible ဖြစ်မယ်ထင်ပါလား
Well, I won't want to go into too many details. We were not directly involved in that ourselves.
ကျွန်တော်အသေးစိတ်အများကြီးမပြောချင်ပါဘူး။ကျွန်တော်တို့ကိုယ်တိုင်ဓာတ်ရိုက်မပတ်သက်ပါဘူး။ပြီးတော့ကျွန်တော်မသိတဲ့အချက်အလက်တွေလည်းရှီကောင်းရှိပါလိမ့်မယ်။ဒါပေမဲ့သူတို့ဆန္ဒရှိရင်တရားသူကြီးစီခေါ်သွားနိုင်ပါတယ်။တခြားအဖွဲ့အစည်းတွေပါဝင်နေတာကြောင့်အသေးစိတ်အချက်အလက်တွေအများကြီးမပြောချင်ပါဘူး။ဥပမာ Ranger ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာယာစွေးခုံရုံးကစုံစမ်းစစ်ဆေးနေတဲ့သူသည်ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုစစ်ဆေးနေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်ထိုက်ရိုက်တက်တည်ခံချက်မျိုးဟာအလွန်အဖိုးတန်ပါပါ။နောက်ဆုံးသူတို့ကိုယ်တိုင်တရားသူကြီးတွေရှေ့မှာထွက်ဆိုရပါမယ်။တဦးချင်းစီရဲ့ထွက်ဆိုချက်ကအဲ့ဒါကိုဘလို့ကြားတာလဲအိတ်ဖွင့်ပေးစာကိုအခြေခံတာလားကိုယ်တိုင်ပတ်သက်တာလားဥပမာအဖြစ်နိုင်ငံတကာယာစွေးတရားရုံးစီမင်းအရာအန်ရီယံမရှိအောင်သူတို့ထွက်ဆိုချက်တွေကိုအမှုမပြီးပြတ်သေးတဲ့အချိန်မှာထိမ့်သိမ့်ပေးဖို့ဖြစ်နိုင်ပါတယ
်။ And some people tend toassume that
လူတချို့ကယူဆကြပါတယ်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေအထူးသဖြင့်ခင်ဗျားတို့လူအဖွဲ့အစည်းတွေကဟာသိပြီးတော့တစ်ဖက်သက်ကြတယ်အခုမြန်မာနိုင်ငံမှာဖြစ်နေတာကိုကြည့်မယ်ဆိုရင်သတင်းမှာအမုန်းစကားကိုဖြန့်တာဟာဒီမိုကရေစီလူလာတဲ့ဘက်ကလည်းပဲလောက်တာတွေရှိပါတယ်ဥပမာဖြင့်ဒလန်ဆိုပြီးတော့အထောက်အထားဘာမှမရှိဘူးအထင်နဲ့သူတို့ကိုအကြမ်းဖက်တာတွေလည်းရှိပါတယ်ဒါကိုကျန်ဖေဖို့လှုံ့ဆော်တာလည်းရှိပါတယ်ဆိုတော့ဒီကိစ္စရနေပတ်သက်လို့ကဟောဘယ်လိုကင်တွေပါလဲခင်ဗျာ
Now what we've said in our public messaging including our annual reports to the Human Rights Council
လူ့ခွင့်ရေးကောင်စီကိုတင်ပြတဲ့နှစ်ပတ်လည်အစည်းအဝေးခန်းစာတွေပါဝင်ကျွန်တော်တို့အများပြည်သူစီပေးပို့တဲ့သတင်းစကားတွေထဲမှာပြောထားတာတွေက ကျွန်တော်တို့ဘာကိုစိုးရင်လဲဆိုတာရှင်းလင်းဆုံးပြောထားတာပါမြန်မာနိုင်ငံမှာဘယ်လူမျိုးဘယ်ဘာသာဘယ်နိုင်ငံရေးဖွဲ့စည်းနဲ့ဆက်ဆက်နေရပဲဖြစ်ဖြစ်ပြစ်မှုကျူးလွန်ခံရသူဒါမှမဟုတ်ကျူးလွန်သူတွေအပေါ်လှုပ်ဆောင်တဲ့ယာဆွေးမှုတွေကိုတရားဥပဒေကမခွဲခြားပါဘူးဘယ်ဘက်ကပဲဖြစ်ဖြစ်ဘလို့နိုင်ငံရေးမြင်မဲ့ရှိရှိပါနိုင်ငံတကာဥပဒေချိုးဖောက်တဲ့ပြစ်မှုတွေကတော့ကျူးလွန်လို့ကိုမရပါဘူးစစ်တပ်ကပဲဖြစ်ဖြစ်ကာကွယ်ရေးတပ်ကပဲဖြစ်ဖြစ်တတိပုဂ္ဂလပဲဖြစ်ဖြစ်ဒီလိုပြစ်မှုတွေအားလုံးနဲ့ပတ်သက်ပြီးကျွန်တော်တို့တပ်တွေထောက်ထားတွေလိုက်လံစုဆောင်းနေတယ်ဆိုတာအားလုံးသိစေချင်ပါတယ်ကျွန်တော်တို့လုံခြုံရေးနယ်မှာဝင်နေဆိုရင်ကျွန်တော်တို့ကအထောက်အထားတွေစုဆောင်းပြီးရာဇဝတ်ကြောင်းရာအရေးယူဖို့ပြင်ဆင်မှုတွေလုပ်ထားမှာပါ
Okay my final question is
နောက်ဆုံးမေးချင်တာကတော့အခုဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမှုမပြည့်ပြတ်ခင်မှာခင်ဗျားကိုယ်တိုင်မြန်မာနိုင်ငံကိုသွားရောက်
We remain hopeful and we continue to send our request to the government of Myanmar to cooperate with us.
ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုဆက်လက်တောင်းဆိုသွားမှာပါ။ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုလူ့အခွင့်အရေးကောင်စီကညွှန်ကြားထားပြီးကုလသမဂ္ဂထွေထွေညီလာခံကလည်းတိုက်တွန်းထားပါတယ်။ဒီလိုဖက်ဖက်ကဝိုင်းဝန်းတိုက်တွန်းတာကြောင့်တစ်ချိန်ချင်းတော့သူတို့ပူးပေါင်းလှုပ်ဆောင်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ကျွန်တော်တို့လောလောဆယ်မြန်မာနိုင်ငံတွေဝင်ခွင့်ရမှာမဟုတ်သေးဘူးလို့ထင်ပါတယ်။အခုကျွန်တော်ကရေရှည်ကိုပြောတာပါအခြေအနေတွေကအကောင်းဘက်ကိုပြောင်းလာမယ်လို့ကျွန်တော်မျှော်လင့်နေသေးပါကျွန်တော်တို့ရရှိတဲ့တပ်တွေထောက်ထားတွေကိုတင်စီထားပြီးတစ်ချိန်ချိန်မှာကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိအောင်လှုပ်ဆောင်ရမှာအကျိုးရှိမယ်လို့မျှော်လင့်ပါတယ
် Thank you very much
ဥကြောဇန်တာစီစဉ်တင်ဆက်တဲ့စနေညစကားဝိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ31 32 58တို့အပြင်လန်းလိုက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြသလို Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါခင်ဗျာခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကုကြော့ကြော့သိန်းကတင်ပြပေးပါအောင်မယ်ခင်ဗျာ
မနက်ကမှကလေးတွေငယ်ခွင့်ရချိုးဖောက်မှုအားလုံးကိုချက်ချင်းရဆိုင်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်၃ဦးကပူးတွဲတောင်းဆိုလိုက်ကြပါတယ်ကုလသမဂ္ဂဒွိမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘရူဂနာကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာဒွိမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ပါကလေးများအပေါ်အကြံဖတ်မှုစန့်ကျင်ရေးဆိုင်ရာဒွိမှုချုပ်ရဲ့အထူးကိုယ်စားလှယ်ဒေါက်တာနာဂျက်မော်လာ MJ2 ရဲ့အော်တိုဘာလ29ရက်နေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတောင်းဆိုထားတာပါကလေးတွေငယ်တွေပေါ်ဆိုးရွားတဲ့ချိုးဖောက်မှု6ခုကိုကျူးလွန်ရင်ရာဇဝတ်မှုဖြစ်သတ်မှတ်တဲ့ဥပဒေပြဋ္ဌာန်းဖို့ကလေးတွေငယ်ဥပဒေပါပြဋ္ဌာန်းချက်အားလုံးကိုလက်တွေ့အကောင်အထည်ဖော်ဖို့ကလေးငယ်တွေကိုစုဆောင်းသွင်းပြုတာအပါအဝင်ပြည်ပခါတွေကြောင့်ထိခိုက်ရမှုတွေကနေကလေးငယ်တွေကိုကာကွယ်ပေးရေးတစုတစည်းတည်းလှုပ်ဆောင်ကြဖို့အထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုအပေါင်းကနေပြည်သူလူထုတွေရလုံမှုကာကွယ်ပေးဖို့အလေးနဲ့လိုအပ်နေပါတယ်လို့မြန်မာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂလူညိုရေးကောင်စီကိုတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအထူးသဖြင့်လူညိုရေးကောင်စီကနေအချိန်နဲ့တပြေးညီတိတိကျကျပြတ်ပြတ်သားသားအရေးယူဆောင်ရွက်ကြဖို့အချိန်ကကောင်းကောင်းကြီးကိုကြော်လွန်နေပါပြီလူချင်းမင်းတို့ဘာကိုစောင့်နေကြတာပါလဲမြန်မာပြည်သူတွေရဲ့အသက်နဲ့ဘဝတွေကိုကျေးဇူးပြုပြီးကယ်တင်ကြပါလို့တမ္မာကြီးဦးကျော်မိုးထွန်းကအော်တိုဘာလ29ရက်နေ့ကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးတွင်ပြောဆိုသွားပါတယ်မြန်မာနဲ့ပေါ်တိုရီကိုနိုင်ငံတွေဟာ2000ပြည့်နှစ်ကနေ2019ခုနှစ်အတွင်းပြင်းထန်တဲ့ရာသီဥတုဖောက်ပြန်မှုတွေရဲ့အဆိုးရွားဆုံးသက်ရောက်မှုဒဏ်ကိုခံခဲ့ရတဲ့နိုင်ငံတွေဖြစ်တယ်လို့ German Watch သုတေသနအဖွဲ့ရဲ့2021ခုနှစ်ကမ္ဘာလုံးဆိုင်ရာဥတုရာသီအန်ဒရယ်အညွန်ကိန်းအစဉ်ကစားထဲမှာဖော်ပြထားပါတယ်အဆိုးဆုံးဒဏ်ခံခဲ့ရတဲ့မြန်မာအပါအဝင်10နိုင်ငံထဲမှာ6နိုင်ငံဟာအပူပိုင်းဆိုင်ကလုံးမုန်တိုင်းဒဏ်ကိုအပြင်းထန်ခံစားခဲ့ကြတဲ့နိုင်ငံတွေဖြစ်တယ်လို့ German Watch အဖွဲ့ကပြောပါတယ်။အဲဒီ10နိုင်ငံထဲမှာ Haiti, Philippines, Mozambique, Bahamas, Bangladesh, Pakistan, Thailand နဲ့ Nepal နိုင်ငံတွေလည်းပါဝင်ပါတယ်။စစ်ကောင်စီဂျာမန်ရဲ့ဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ကြေညာမြန်မာနိုင်ငံမှာဒီကနေ့ COVID-19 တောက်ခွဲနမူနာပေါင်း 18,928 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့သူနောက်ထပ်916ဦးရှိခဲ့ပြီးသေဆုံးသူက20အယောက်20ရှိပါတယ်ဒီကနေ့ပိုးတွေ့ရာဂိုင်းနှုန်းက 3.8 ရာဂိုင်းနှုန်းရှိတယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူမှုကွန်ရက်ဆော့ဆော့သူတွေကတော့အမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ကတရားဝင်စည်းရင်းထက်ပိုများနိုင်တယ်လို့ခန့်မှန်းပြောဆိုကြပါတယ်ခင်ဗျာ
စနေနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ်မာဖြစ်ပါတယ်စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာ View American တန်ရဲ့စနေနေ့ညအစီအစဉ်တွေကိုနားဆင်ခဲ့ကြတာပါ View ရဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သင်ကင်းဝေးပြီးတော့လူဝင်ဆန္ဒတွေကိုအမြန်ဆုံးပြေဝနိုင်ကြပါစေလို့ View Wine တို့သားတွေအားလုံးကစုတောင်းပေးလိုက်ပါရခင်ဗျာ
This program has come to you.